Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်နိုဝင်ဘာလ26ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါသတ္တရှင်များရှင်ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်နဲ့ကျွန်မအနင်္ဂလာတို့ပြောပြပေးမှာပါကျူဘားနိုင်ငံရဲ့ကွန်မြူနီကောင်ဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်90မှာကွယ်လွန်သွားပြီလို့ညင်ဖြစ်သူလက်ရှိသမ္မတရာဦးကက်စထရိုကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကမနေ့တောက်ကြနေ့ကကြေညာပါတယ်။အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့မှသူ့အမျိုးသားလုံခြုံရေးအကြံပေးနေရာမှာကက်သရင်းမက်ဖာလန်နဲ့သမ္မတလက်ထောက်နဲ့အင်ပီရိုအကြံပေးအဖြစ်ဒေါ်နယ်ဖက်မဂမ်တို့ကိုခန့်အပ်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံကအစိုးရအဆောက်အုံတွေနဲ့မြို့တော်ချက်ကဒါကမြန်မာတိုင်ရုံးကိုတိုက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တမ်းများရှိသူတို့ကိုဘုံလုံးတဲ့ပစ္စည်းအတော်များများနဲ့အတူဖမ်းဆီးလိုက်တယ်လို့ရဲကဆိုပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါမအီတန်စင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမယ်တဲ့မှာ Communist ဝါဒကိုထူထောင်သွားခဲ့တဲ့ Cuba သမ္မတဟောင်း Fidel Castro ကွယ်လွန်တဲ့အပေါ်မှာမြန်မာ Communist Party နေနဲ့ဝန်းနေမိတယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဝန်းနေစရာကောင်းတဲ့သတင်းတစ်ခုပါ Fidel Castro ဟာကမ္ဘာပြည်သူတွေအတွက်ရောဆိုပါကွန်မြူနတီတွေရောအများကြီးအကျိုးပြုခဲ့တဲ့ပုံကူကြီးတယောက်ပါ
မြန်မာကွန်မြူနတီပါတီကပြောခွင့်ရရဲဘော်ဖိုးတန်ချောင်းကပြောသွားတာကိုနောက်ပိုင်းမှာပြေဆုံးနားဆင်ကြားမှာပါဒီနောက်ပိုင်းမှာတော့ရခိုင်ကြီးကမြန်ပြည်ပြပြီးပါရောက်မြန်မာတွေပေါ်မှာစိုးရင်စိတ်တွေတိုးအောင်ဖြစ်ပေါ်စေတဲ့ဒါနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုဒီညပိုင်းမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲနိုင်တို့ကကြီးညာပေးသွားမှာပါရှင်
ကျူဘားနိုင်ငံရဲ့ Communist Council ဟောင်း Fidel Castro ဟာအသက်90အရွယ်မှာကွယ်လွန်သွားပြီလို့ညင်ဖြစ်သူလက်ရှိသမ္မတ Raúl Castro ကနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေတောက်ကြနေ့ကကြေညာသွားပါတယ်။ကွယ်လွန်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။သူ့ကိုစနေနေ့မှာမိသကြိုမှာပါ။ Fidel Castro ဟာကမ္ဘာအနောက်ဖက်ခြမ်းမှာပထမဆုံး Communist နိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်။1959မှာကျူဘားရဲ့လက်ရှိသမ္မတ Fulgencio Batista ကိုအာဏာကဖယ်ရှားခဲ့ပြီးတဲ့နောက်သူကိုယ်တိုင်လက်အာဏာရှင်တစ်ဦးဖြစ်လာခဲ့တာပါ။Fidel Castro ဟာကျူဘားနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်1959ကနေ1986အထိတာဝန်ထမ်းဆောင်ခဲ့ပြီး1986ခုနှစ်ကနေ2008အထိသမ္မတအဖြစ်တာဝန်ယူခဲ့ပါတယ်။ဒါအပြင် Fidel Castro ဟာကျူဘား Communist Party ရဲ့အတွင်းရေးမှူးချုပ်အဖြစ်လည်း1961ကနေ2013ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တာပါ။ Castro ရဲ့လက်ထက်ကျူဘားနိုင်ငံမှာတပါတီကွန်မြူနစ်စနစ်ကိုကျင့်သုံးလာတာဖြစ်ပြီးတော့စီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်သိမ်းခဲ့တဲ့အပြင် Socialist စနစ်ပြုပြင်ပြောင်းလဲရေးကိုကျူဘားလူမှုအတိုင်းအဝန်တစ်ခုလုံးမှာတောက်လျှောက်ကျင့်သုံးလာခဲ့ကြတာဖြစ်ပါတယ်။သူကို Socialist စနစ်ရဲ့ Champion တူအဖြစ်နဲ့နှဲချက်ဝါဒကိုဆန့်ကျင်သူတူအဖြစ်သတ်မှတ်ကြပါရယ်။ Castro ကွယ်လွန်သွားတဲ့တဲ့ရင်ကိုကမ္ဘာခေါင်းဆောင်တချို့ကလင်းလင်းမြန်မြန်ပဲတုံ့ပြန်ပြီးတော့ဝမ်းနည်းစကားပြောကြပါရယ်။ American ရွေးကောက်ခံသမ္မတ Donald Trump ကလည်း Fidel Castro ကွယ်လွန်သွားတဲ့အကြောင်း Twitter မှာရေးပါရယ်။Mexico သမ္မတ Enrique Peña Nieto ကလည်းဝမ်းနည်းစကားပြောဆိုသလိုပြည်내သမ္မတ François Hollande ကတော့ Castro ဟာ20ရာစုရဲ့တော်လှန်ရေးပုဂ္ဂိုလ်ဖြစ်တယ်လို့ဆိုပါရယ်။ Soviet ခေါင်းဆောင်ဟောင်း Mikhail Gorbachev ကလည်းကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Cuba ကို American ရဲ့ပိတ်ဆို့မှုတွေကြားကပဲအင်အားတောင့်တင်းအောင်လုပ်နိုင်ခဲ့တဲ့အပေါ်ဂုဏ်ပြုပါရယ်။ Russia သမ္မတ Vladimir Putin ကတော့ Castro ကိုခေတ္တခေတ်ရဲ့အမတ်တင်ကစားဆိုပြီးတော့ချီးကျူးပြောဆိုပါရယ်ရှင်။
အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတ Donald Trump ရဲ့အစိုးရအဖွဲ့မှနိုင်ငံသားရေးဝန်ကြီးနေရာအတွက်ရွေးချယ်ရေးအခြေတင်ပြောနေကြတဲ့ဖြစ်ပေမဲ့မနေ့ကတောက်ကြနေမှာတော့နောက်ထပ်အရေးကြီးရာဒူးနှစ်ခုအတွက်ခန့်ထားလိုက်ပါတယ်။ဒူးအမျိုးသားလုံခြုံရေးအကြံပေးနေရာမှာ Kathleen McFarlane နဲ့သမ္မတလက်ထောက်နဲ့အင်ပီရိုအကြံပေးအဖြစ်နဲ့ Donald McGahn တို့ကိုခန့်အပ်လိုက်တာပါ။ဒီရာဒူးနေရာတွေခန့်အပ်ဖို့အတွက်အထက်လွှတ်တော်ရဲ့အတည်ပြုချက်တော့မလိုပါဘူး။အခုခန့်အပ်လိုက်တဲ့နေရာစလုံးမှာလို့အပ်တဲ့အတွေ့အကြုံတွေအများကြီးရှိကြတယ်လို့ Mr. Trump ကကြေညာချက်မှာပြောထားပါတယ်။ဒီမတိုင်ငယ်ရွေးချယ်ခံထားမှုတွေမှာလုပ်ငန်းအတွေ့အကြုံမြင့်ကျက်သူတွေပါတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။အခုခန့်အပ်ခံရသူနှစ်ဦးတည်းကတူဖြစ်သူ Miss McFarlane ကတော့သမ္မတ3ယောက်အတွက်တာဝန်ထမ်းဆောင်ပေးခဲ့ဘူးသူဖြစ်ပြီးတော့သူကလက်ရှိမှာ Fox သတင်းဌာနအတွက်အမျိုးသားလုံခြုံရေးသုံးသပ်မှတ်ချက်ပြောကြားသူအဖြစ်လှုပ်ဆောင်နေတာဖြစ်ပါတယ်။သူက2006ခုနှစ်မှာ Republican အထက်လွှတ်တော်အမတ်နေရာအတွက်ဝင်ရောက်ရှင်ပြိုင်ပူးပြီးတော့အရွေးချယ်တော့မခံခဲ့ရပါဘူး။ Mr. McGahn ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဟောင်းဖြစ်ပြီးတော့ Mr. Trump ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့ရဲ့ရှင်းနေဖြစ်နေတာဝန်ယူခဲ့သူပါ။ Mr. Trump ကိုထောက်ခံတဲ့ Republican အမတ်အနည်းငယ်ထဲမှာသူလည်းပါပါတယ်။သူကစီးပွားရေးသမားဖြစ်တဲ့ Mr. Trump သမ္မတဖြစ်ရင်ကြုံရနိုင်တဲ့ကိုကျိုးစီးပွားနဲ့နိုင်ငံတော်အကျိုးစီးပွားကြာရှုပ်ထွေးလာနိုင်တဲ့အခြေအနေတွေဖြစ်ရှင်းပေးရလိမ့်မှာဖြစ်ပါတယ်။ဆိုရတာဝန်ပဲတော့မှမထမ်းခဲ့ဘူးတဲ့ Mr. Trump ဟာကမ္ဘာဒေသအနှံ့ပြားမှာအင်ချမ်းမီပိုင်ဆိုင်မှုတွေဖျော်ဖြေရေးနဲ့အပန်းဖြေလုပ်ငန်းတွေပိုင်ဆိုင်ထားပြီးတော့အခုလိုသူ့ရဲ့ယင်းနှီးမြုပ်နှံမှုတွေကြောင့်သမ္မတနေရာကနေသုံးဖြတ် မှုတွေလုပ်ရမှာဗလိုက်မှုတွေရှိနိုင်တယ်ဆိုပြီးတော့ဆိုရင်နေကြတာဖြစ်ပါတယ်မစ္စတာထရမ့်ကတော့သူ့ရဲ့နေစဉ်ကုမ္ပဏီတာဝန်တွေကိုသူ့သားသမီးတွေကိုတာဝန်လွှဲထားပေးမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ
စစ်တမ်းခံနေရတဲ့ဆီးရီးယားနိုင်ငံမှာအရေးတံကိုစတင်ခန်းစားနေကြရမှုအခြေအနေတွေအတော်ဆိုးရင်စရာဖြစ်နေချိန်မှာပဲဂျော်ဒန်အစိုးရကဂျော်ဒန်နယ်စပ်တစ်လျှောက်တောင်းတင်နေကြတဲ့တောင်းနှချီတဲ့ဆီးရီးယားဒုက္ခသည်တွေအတွက်အင်္ဂါနေ့မှာအကူအညီတချို့ပြန်ပေးဖို့ခွင့်ပြုလိုက်ကြောင်းကြေညာခဲ့ပါတယ်ဂျွန်လ23ရက်နေ့ကစပြီးတော့ဆီးရီးယားကနေစစ်တမ်းကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေထဲကတဝက်လောက်ဟာကလေးငယ်တွေဖြစ်ပြီးသူတို့အတွက်အစားအစာနဲ့တောက်သုံးရည်တိတ်မရှိဘဲဆေးဝါးစောင့်ရှောက်ကူတာမှုလည်းလိုအပ်နေတာပါ။အဲဒီစစ်သွေးကြွတွေကဂျော်ဒန်စစ်သား900ကိုတပ်ပစ်ခဲ့တဲ့နောက်ပိုင်းမှာတော့လူသူတိတ်မနေတဲ့ဝေးလံခေါင်များဒေသမှာရောက်နေတဲ့ဒုက္ခသည်တွေအတွက်ဂျော်ဒန်ကဩဂုတ်လထဲမှာပဲတစ်ကြိမ်အထောက်အကူပစ္စည်းပို့ခွင့်ပြုခဲ့ပါတယ်။ခုတော့ဒုက္ခသည်တွေအတွက်ဒုက္ကူလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF နဲ့တခြားကုလအဖွဲ့အစည်းမျိုးစုံကအထောက်အကူပစ္စည်းတွေပေးပို့ခွင့်ရလာပါပြီ။ဒါပေမဲ့လည်းအကူအညီပေးရအဖွဲ့သားတွေအနေနဲ့ဒုက္ခသည်တွေရဲ့အခြေအနေကိုမသိရသေးဘူးလို့ UNICEF ပြောခွင့်ရကပြောကြားခဲ့ပြီးတော့ကလေးငယ်တွေနဲ့အမျိုးသမီးတွေအတွက်အာဟာရချို့တဲ့မှုတွေပိုဖြစ်နေတယ်လို့သတင်းတွေရရှိခဲ့တယ်လို့ဆိုပါတယ်ရှင်။
ယူရိုနိုင်ငံမှာတောက်ကြနေကလူ45ယောက်တည်ဆုံးခဲ့တဲ့ယထာတိုက်မှုနဲ့ပတ်သက်ပြီးတော့စူရပိုင်ယထာကုမ္ပဏီရဲ့ဝန်ထမ်း3ယောက်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အီရန်တရားရေးဌာနကပြောပါတယ်။အီရန်နိုင်ငံတရားဥပဒေရေးရာသတင်းအင်တာနက်စာမျက်နှာဖြစ်တဲ့ Mizan Online ကစနေနေ့ကထုတ်ပြန်လိုက်တဲ့သတင်းမှာတော့အီရန်အာဏာပိုင်တွေဟာဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်နေတယ်လို့ပြောပါတယ်။ဒီယထာတိုက်မှုကအီရန်နိုင်ငံရဲ့မြို့တော်တီဟီရန်မြို့ရဲ့ရှေ့ဘက်မိုင်150လောက်မှာဖြစ်ခဲ့တာပါ။ခီးတဲ့ရင်ယထာကဘူရာမာယထာတဲ့ယထာသင်းကိုဝန်တိုက်ခဲ့တာဖြစ်ပါတယ်။ယထာတိုက်မှုကြောင့်ယထာတွေအတော်များများလဲမီးလောင်သွားခဲ့ပြီးတော့အကျိုးလူတွေဟာအလွန်ကိုစိုးစိုးဝဝမီးလောင်သွားတဲ့အတွက်သူတို့ဘယ်သူဘယ်ဝါဆိုတာကိုသိရဖို့အတွက် DNA စစ်ပြီးတော့ဖော်ထုတ်ခဲ့ရတယ်လို့ Iran ဆိုရပါတယ် IRNA သတင်းအေဂျင်စီကစနေနေ့မှာပြောလိုက်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံကအစိုးရအဆောက်အုံတွေနဲ့မြို့တော်ဂျကာတာကမြန်မာတန်ယုံကိုနောက်လာထဲမှာတိုက်ခိုက်ဖို့စီစဉ်ထားတဲ့ Islamic စစ်သွေးကြွအဖြစ်တန်ရရှိသူဦးကိုဘုံလုံးတဲ့ပစ္စည်းအတော်များများနဲ့အတူရဲတို့ကဖမ်းလိုက်တယ်လို့ရဲဌာနပြောခွင့်ရကဆိုပါတယ်။အနောက်ဂျာဘာဒေသမာဂျာလင်ခါမှာတန်ရရှိသူကိုသူ့နယ်အိမ်မှာဒီတဲ့မှာအစောပိုင်းကဖမ်းဆီးခဲ့တာပါ။အသက်23နှစ်အရွယ် Rio Prina Wibahawa Islamic စစ်သွေးကြွအုပ်စု IS တို့ကိုထောက်ခံတဲ့အင်ဒိုနီးရှားကအုပ်စုဝင်တို့အဖြစ်ယုံကြည်ရသူဖြစ်ပါတယ်။ခုဖမ်းဆီးမိတဲ့ဖောက်ခွဲရေးပစ္စည်းပမာဏကတော့2000ခုနှစ်ဘာလီကျွန်း night club တခုမှာဘုံကွဲလို့လူ900ဦးသေဆုံးခဲ့ရတဲ့ဘုံထက်2ဆလောက်အင်အားပြင်နိုင်တယ်လို့ဒေသတွင်းသတင်းဌာနကပြောပါရယ်ဖမ်းဆီးမိတဲ့အထက်မှာစာအုပ်တွေအနက်ရောင်အလံတခုကြီးစံလက်နက်ပေါင်းစုံအပြင်လေတနတ်တွေရောတောခုတ်ဓာတ်တွေပါပါဝင်တယ်လို့ရဲဌာနပြောခွင့်ရ Biography အမကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီလိုတိုက်ခိုက်ဖို့ဘလို့စီစဉ်ထားတယ်လဲသူကိုယ်တော်လှုပ်ရှားတာလားကြံရပါရရှိသလားဆိုတာနဲ့ဒီလောက်များတဲ့ဖောက်ဝေးရေးပစ္စည်းတွေအလုံးဝယ်ဖို့ဘဲကငွေတွေရခဲ့တယ်လဲဘယ်လိုစီမံခဲ့တယ်လဲဆိုတာစုံစမ်းနေတယ်လို့ပြောခွင့်ရကဆိုပါတယ်။တန်ညာရှိသူဝိဘာဟာကစိုက်ပျိုးရေးတိတ်ပံပညာကိုတက္ကသိုလ်မှာသင်ယူခဲ့သူဖြစ်ပြီးအလောက်ကိုင်းမရှိတဲ့အပြင်အင်ဒိုနီးရှားနိုင်ငံတော်ကတိုက်ခိုက်ဖို့ဘုံလုံးလေးကိုသူ့ဗရာလေးလာခဲ့တာဖြစ်တယ်လို့ပြောခွင့်ရကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာ IS စစ်သွေးကြော်ရီနဲ့ဆက်ဆက်နေတဲ့တိုက်ခိုက်မှုတွေကြုံတွေ့နေရတာဖြစ်ပြီးတော့အဆိုးဆုံးတိုက်ခိုက်မှုကတော့ဂျက်ကတာမြို့မှာဇန်နဝါရီလကလူ4ဦးသေဆုံးခဲ့ရတဲ့ဘုံတွေတနတ်တွေနဲ့တိုက်ခိုက်မှုဖြစ်ပါတယ်။
IS စစ်သွေးကြွအဖွဲ့ကိုထောက်ခံတဲ့ဖိလစ်ပိုင်နိုင်ငံကဒါဇင်နဲ့ချီတဲ့စစ်သွေးကြွအဖွဲ့ကိုဖိလစ်ပိုင်တပ်တွေကလေကြောင်းတိုက်ခိုက်မှုပေါ်ဝင်ထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီစစ်သွေးကြွအဖွဲ့တွေဟာဖိလစ်ပိုင်နိုင်ငံတောင်ပိုင်းကလူမရှိတဲ့အစ္စလမ်ဘာသာရေးကျောင်းတစ်ခုမှာခိုးအောင်းနေကြတာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဘူတိတ်မြို့ကဘာယာဘောရွာမှာစနေနေ့ကဖိလစ်ပိုင်တပ်တွေနဲ့မော့စစ်သွေးကြွ40လောက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ရဟတ်ရင်တွေကဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေအတွင်းမှာဖိလစ်ပိုင်စစ်တပ်ဘက်ကတပ်ဖွဲ့ဝင်၄ယောက်ဒဏ်ရာရသွားခဲ့ပြီးတော့စစ်သွေးကြွတွေဘက်ကတော့ဒဏ်ရာရသည့်ဆုံးမှုတွေရှိပေမဲ့ဘလောက်ဆိုတာကိုမပြောနိုင်ဘူးလို့ဖိလစ်ပိုင်စစ်တပ်ဘက်ကပြောပါတယ်။လူပေါင်း15ယောက်တည်ဆုံးခဲ့တဲ့စက်တင်ဘာ၂ရက်နေ့ကဘုံခွဲတိုက်ခိုက်မှုဟာမော့စစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့ပြစ်တင်ခံရပြီးတဲ့နောက်သူတို့အဖွဲ့ဟာဘုံတွေဆက်လုပ်နေတယ်လို့ထောက်ရလမ်းရေးသတင်းရတဲ့အတွက်ဖိလစ်ပိုင်တပ်တွေကအဲ့ဒီစစ်သွေးကြွတွေကိုဘူတိတ်မြို့မှာကြော်ရင်းတွေကတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ပတ်တလာကပြောပါတယ်ခင်ဗျာ
နိုင်ဂါရာဂွာနဲ့ကိုစတာရီကာနိုင်ငံတို့နယ်စပ်ချင်းထိစပ်နေတဲ့နေရာမှာအိုတိုလို့ခေါ်တဲ့အပူပိုင်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူကုန်းသေဆုံးပြီးတော့လူထောင်နဲ့ချီဘေးလို့ရတင်းရှောင်ခဲ့ရပါတယ်။တနင်္လာနေ့ကစပြီးတော့ဝမ်းနေချင်းအထိမ်းအမှတ်အဖြစ်၃ရက်သာတတ်မှတ်ဖို့ကိုစတာရီကာသမ္မတလူဝစ်ဂျီဂျယ်မိုဆိုလစ်ကကြေညာလိုက်ပါတယ်။ပြင်းအားအဆင့်နှစ်ရှိတဲ့ဟာရီကိန်းမုန်တိုင်းဟာနိုင်ဂါရာဂွာနိုင်ငံအရှေ့တောင်ပိုင်းကိုကြာရာပင်တွေကဝင်ရောက်တိုက်ခတ်ခဲ့တာပါ။ဒေသပေါင်း150ကျော်ကိုမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တယ်လို့လူပေါင်း 5,500 လဲနိုင်ငံတော်ဝန်ကအရေးပေါ်စခန်းတွေမှာခိုးလုံနေကြရတယ်လို့ကိုစတာရီကာနိုင်ငံတော်အရေးပေါ်ဌာနကပြောပါရယ်။ကိုစတာရီကာနိုင်ငံဖက်ကိုဟာရီကိန်းမုန်တိုင်းအော်တိုဝင်ရောက်သွားတဲ့အခါမှာတော့အပူပိုင်းမုန်တိုင်းအဖြစ်ခက်မြန်မြန်အားပြော့သွားပါရယ်။ခုခါမှာတော့ကိုစတာရီကာကနေပစိဖိတ်သမုဒ္ဒရာကိုဝင်ရောက်သွားပါပြီ။အော်တိုဟာတရားသည့်အတွင်းအတ္တလန်တိတ်သမုဒ္ဒရာမှာဖြစ်ပွားခဲ့တဲ့ခုနှစ်ခုမြောက်ဟာရီကိန်းမုန်တိုင်းဖြစ်တယ်လို့မကြာခင်အားပြော့သွားလိမ့်မယ်လို့အမေရိကန်ပြည်ထောင်စုဟာရီကိန်းဗဟိုဌာနကပြောပါရယ်ရှင်။
2016အာဆီယံဆူဇူကီပလာဘောလုံးပွဲမှာတော့မြန်မာအသင်းဟာအုပ်စုနောက်ဆုံးပွဲမှာအနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်သွားပြီဖြစ်ပါတယ်။ရန်ကုန်မြို့သူနာခွင်းမှာမြန်မာအသင်းနဲ့မလေးရှားအသင်းတို့ဒီကနေ့ညနေမှာအုပ်စုနောက်ဆုံးပွဲစဉ်ကစားခဲ့ကြတာဖြစ်ပြီးတော့မြန်မာအသင်းကမလေးရှားအသင်းကိုတကူးကိုမရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။မြန်မာအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့မြန်မာအသင်းကအလယ်တန်းလူဒေးဗစ်ထန်းကမိနစ်90မှာ penalty area အဆက်ကနေကန်သွင်းခဲ့တာပါ။ဒီဘက်မှာမြန်မာအသင်းဟာပထမပိုင်းမှာဂိုးသွင်းခွင့်တွေအတော်များများရခဲ့ပြီးတော့ဂိုးတိုင်ထိတာတွေဘာတန်းထိတာတွေဖြစ်ခဲ့ပါတယ်။တပြင်းမြန်မာအသင်းဟာပထမပိုင်းမှာပဲ penalty တစ်လုံးရခဲ့ပေမဲ့မလေးရှားဂိုးသမားကကာကွယ်သွားခဲ့ပါတယ်။မြန်မာအသင်းကဒီပွဲနိုင်လိုက်တဲ့အတွက်နှစ်ပွဲနိုင်6မှတ်နဲ့အကျိုးဘောလူပွဲကိုတက်ရောက်သွားခဲ့ပြီးဖြစ်ပါတယ်။မြန်မာအသင်းနဲ့အတူဗီယက်နမ်အသင်းလည်းအကျိုးဘောလူပွဲကိုတက်ရောက်သွားခဲ့ပါတယ်ခင်ဗျာ
။နန်းလောင်နေကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ကျူဘာသမ္မတဟောင်းဖီဒယ်ကက်စထရိုကွယ်လွန်သွားတာနဲ့ပတ်သက်ပြီးတုံ့ပြန်ချက်တွေကိုတင်ဆက်ပေးပါမယ်။ကျူဘာသမ္မတဟောင်းဖီဒယ်ကက်စထရိုကွယ်လွန်သွားတဲ့အပေါ်မှာဝမ်းနည်းမိတယ်လို့မြန်မာပြည်ကွန်မြူနတီပါတီကပြောကြားလိုက်ပါတယ်။ကဘာနောက်ချက်မှာ community ward ကိုပထမဆုံးအသက်သွင်းခဲ့တဲ့ guest တို့ဟာကဘာပေါ်မှာလက်ဝဲ ward တွေအကြားကကြားမှာအတော်ဩဇာအာဏာလွှမ်းသူတူဖြစ်ပါတယ်။သူကွယ်လွန်သွားတဲ့နယ်ပတ်သက်ပြီးတော့တုံ့ပြန်တန်တွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်
။ကဘာပေါ်ကတရမ်းကြဆုံးခေါင်းဆောင်တွေကတယောက်ဖြစ်တဲ့ကျူဘာတော်လှန်ရေးခေါင်းဆောင်လည်းဖြစ်ကျူဘာသမ္မတဟောင်းလည်းဖြစ်တဲ့ Fidel Castro ကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။ကဘာအင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့ American နိုင်ငံနဲ့မိုင်90လောက်သာကွာဝေးတဲ့ကျူဘာနိုင်ငံမှာ Community Water ကိုထူထောင်သွားခဲ့သူဦးဖြစ်တဲ့ Castro ကွယ်လွန်သွားတဲ့အပေါ်မှာမြန်မာပြည် Community Party အနေနဲ့လည်းဝမ်းနည်းမိတယ်လို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ချောင်းကပြောပါတယ
်။ဝင်းနေစရာကောင်းတဲ့တဲ့တစ်ခုပါ။ Fidel Castro ဟာကဘာပြည်သူတွေအတွက်ရောကဘာ Community တွေရောအများကြီးအကျိုးပြုခဲ့တဲ့ပုဂ္ဂိုလ်ကြီးတစ်ယောက်ပါ။ကဘာပေါ်မှာဒုတိယကဘာစစ်ပြီးကြတဲ့ကစီဝိုင်းကစီငါအများကြီးကြီးထွားလာပြီးအင်မတန်ဗိုလ်ကျတဲ့အမေရိကန်နေချက်သမားကိုသူနာကပ်ပြီးတော့သူနှောက်အောင်မှနေပြန်ပြီးတော့ဆန့်ညင်တုံ့ပြန်ပြီးတော့ဖူးတွေ့ဒူးတွေ့ဆုံးမနိုင်ခဲ့တဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီကဘာလုံးကသူ့ကိုအမှတ်ရကြပါတယ
်ကက်စထရိုဟာကျူဘာတော်လှန်ရေးကိုဦးဆောင်ပြီးအာနာရှင်သမ္မတဟောင်းဘတီးစတ်ကိုဖျောက်ချပြီးတော့အနောက်ကမ္ဘာချမ်းမှာပထမဆုံးကွန်မြူနတီနိုင်ငံကိုတည်ထောင်နိုင်ခဲ့တဲ့အပြင်ဒေသတွင်းကလက်တင်အမေရိကနဲ့အလယ်အမေရိကနိုင်ငံတွေမှာလည်းလက်ဝဲဝါဒထွန်းကားအောင်လှုပ်ဆောင်နိုင်ခဲ့တဲ့လက်ဝဲကောင်းဆောင်တဦးဖြစ်ပါတယ်။တရုတ်နိုင်ငံကူမဲမြို့မှာနေထိုင်တဲ့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့ကက်စထရိုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်။ Fidel Castro ကဒီကျူဘာတော်လှန်ရေးခေါင်းဆောင်မျိုးဖြစ်တာပေါ့နော်။1969နှစ်များကာလကတော့အဲကျမတို့တွေအားလုံးဝိုင်းပြီးတော့ကြည့်ညိုကြရတဲ့လေးစားကြရတဲ့ကောင်းတော်မျိုးတူရဖြစ်ပါတယ်။အဲကာလများကတော့ဒီကျူဝါတော်လှန်ရေးတို့ ANM တော်လှန်ရေးတို့ကအင်မတန်နာမည်ကြီးခဲ့လာ ਉ ။အဲ့ဒီမှာကက်စထရိုကတော့ဒီအမေရိကန်နိုင်ငံလိုနိုင်ငံကြီးတစ်ကမ္ဘာလုံးရဲ့နံပါတ်1စူပါပါဝါကြီးနာမှာနေပြီးတော့ဒီကျွန်းကလေးမှာနိုင်အောင်တိုက်နိုင်ရတဲ့အတွက်အဲကျမတို့တက်ကတော့တကယ်စရဲကောင်းကြီးပါပဲ
။ကျူဝါနိုင်ငံမှာကက်စထရိုလှုပ်ဆောင်ခဲ့တာရင်းနဲ့ပတ်သက်ပြီးဒေါက်တာလကျော်စောပြောတာကတော့
အဲ့ဒီကောင်ကြီးကသူကတိုင်းပြည်ကိုလည်းတိဆောက်သွားပါတယ်နော်ဆိုရှယ်လစ်တိဆောက်ရေးတွေတော်တော်ကောင်းကောင်းလုပ်ပါတယ်။ကျွန်မကြားမှုတဲ့အထက်မှာတော့ဒီကျူဘာရဲ့တိဆောက်ရေးတွေမှာဆိုရင်ဒီအခမဲ့ပညာရေးစနစ်အခမဲ့ကျန်းမာရေးစနစ်ကအမေရိကတဲ့တောင်ပါတယ်လို့ကြားရပါတယ်။အဲ့တော့ခုကျူဘာကအဲ့အခမဲ့ဒီဆေးဝါးကုသမှုကပိတ်ကောင်းတယ်လို့ကြားရတယ်။ဆေးသင်္ဘန်းတွေပါတယ်လည်းပိတ်ကောင်းတယ်လို့ကြားရတယ်။သူကအဲ့သူ့နိုင်ငံမှာသူ socialist နဲ့တိဆောက်ရမှာ တော်အောင်မြင်တယ်လို့ပြောလို့ရပါတယ်เนาะအခုနောက်ပိုင်းကျမှသာသူတို့ဒီ globalization ဖြစ်လာတဲ့အခါမှာအဲ့ဒီအချိန်ခါနဲ့ကိုက်နေအောင်သူပြုပြင်ပြောင်းလဲမှုတွေပိတ်မလုပ်နိုင်တဲ့အတွက်သုံးတရားစီးပွားကြတာပါသို့တော်လည်းသူဟာသူ့နိုင်ငံလေးမှာ socialism နဲ့ကောင်းမွန်အောင်လုပ်နိုင်တဲ့အတွက် Latin America တစ်ခုလုံးမှာလဲဝဲဝါတာဟာတော်တော်ထွားမှုသွားပါတယ်
ဒါပြင်ကက်စထရိုရဲ့ကျူဘာတော်လိုင်းရေးလှုပ်ရှားမှုတွေကဒေသတွင်းနိုင်ငံဒေသမကကမ္ဘာတဝန်းကိုပါဩဇာလွှမ်းမိုးမှုတွေရှိခဲ့ပါတယ်။တပါတီအာနာရှင်စနစ်ကိုတွန်းလှန်ခဲ့တဲ့မြန်မာနိုင်ငံမှာဆိုရင်လဲကက်စထရိုဟာလေးစားအားကျစရာတော်လိုင်းရေးခေါင်းဆောင်တစ်ဦးဖြစ်ခဲ့တယ်လို့78ငြိမ်းချမ်းရေးနဲ့ပွင့်လင်းလူ့အဖွဲ့အစည်းကဥက္ကူကြီးကအခုလိုပြောပါတယ်။
ကျွန်တော်တို့ကက်စထရိုတို့ခြေကြွေပါရောလို့ဆိုတာကျွန်တော်တို့လူငယ်ဘဝတုန်းကအင်ဂျန်ကိုလေးစားတမိုးထားခဲ့ရတဲ့ဒီကဲတော်လိုင်းရေးခေါင်းဆောင်ပေါ့နော်။ကျွန်တော်တို့နိုင်ငံအကြောင်းလေးလုပ်မယ်ဆိုတော့လေဒီလိုလုံးကာလမှာဒါကျွန်တော်တို့အဲ့ဒီချိန်လုံးကလည်းဖတ်ပြစာအုပ်ကဒီစာအုပ်ဒီပဲရှိတဲ့အခါကျတော့ဒီကက်ဆူတို့ခြေပေးပါရတော့လေးလေးဟူတို့အစရှိတဲ့ချင်းဒီပုံကူတွေအထုတ်ပတ်တူတင်နေရှိခဲ့ရတဲ့အခါကျတော့သူတို့ရဲ့ဒီသူရဲကောင်းပြည်သားမှုဆွံ့လွနေတာခံမှုပေါ့နော်အဲ့ဒါဒီတခါဒီတရားခွင်မှာပြုရှင်တဲ့ကက်ဆူရဲ့ကဘာကျော်ရှောက်သုံးများဆိုရင်ကျွန်တော်တို့အင်မတန်အားကျခဲ့တာသို့တော့အာနာဆိုတာကဒီတော်လိုင်းကာလမှာသူရဲကောင်းတွေတကယ်ကိုပါဖြစ်ဖြစ်နေတယ်တိတ်ကြလာတဲ့အခါကျတော့ဒီကသူနိုင်ငံသူနိုင်ငံသားတွေရဲ့လိုအပ်ချက်တွေနောက်ပြီးတော့ဒီကဘာရဲ့ကြောင်းလဲမှုတွေနဲ့လိုက်လျောညီထွေဖြစ်အောင်ကြောင်းလဲမှုလိုအပ်လာတဲ့အချိန်မှာခုနကပြောတဲ့နှစ်စီလာများဟာလာကိုချုပ်ကန်ထားတဲ့အခါမှာဟိုကဘာနဲ့နိုင်ငံတကာနဲ့အဆက်ပြတ်လိုမျိုးဖြစ်လာတာပေါ့နော်ဆိုတော့ဒီဟာတွေကကျွန်တော်တို့ကိုစဉ်ကန်းစာယူခြင်းနဲ့
ဒီဘကောင်းဆောင်ဟောင်းဖီဒယ်ကက်စထရိုဟာမနေ့တောက်ကြနေကအသက်60အရွယ်မှာကျူဘာနိုင်ငံမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VNI တင်ဆက်သွားခဲ့တာပါ။အခုဆက်ပြီးတော့ NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်တွေကိုတာဝန်ကပြန်ရုပ်သိမ်းလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်3ဦးကိုပါတီရဲ့ဂုဏ်သိက္ခာညွှန်းနှံစေမှုနဲ့ပါတီတာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပါတယ်။ဒါပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေဖြစ်ဆက်လက်ရှိနေသေးတဲ့အပေါ်မှာအငင်းပွားစရာတွေဆက်ဖြစ်နေသေးတယ်လို့ထောက်ပြသူတွေလည်းရှိပါတယ်။ဒီအကြောင်းကိုကိုညဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင်။
NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်3ဦးဖြစ်တဲ့မူဦးပင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းမြောင်းမြောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူနဲ့ရွှေပြည်သာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးညံလင်းတို့ကို NLD ပါတီတွင်တာဝန်အသီးသီးကနေပြန်လည်ရုပ်သိမ်းလိုက်ပြီဖြစ်ကြောင်း NLD ပါတီကနိုဝင်ဘာ26ရက်ဒီကနေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဘာကြောင့်သူတို့ရဲ့ပါတီတာဝန်တွေကိုရုပ်သိမ်းလိုက်ရတာလဲဆိုတာကိုတော့ NLD ပါတီဗဟိုအလို့မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကရှင်းပြပါတယ်။
ဒီလိုကတော့မူဝင်မှာပြည်သူ့လွတ်တော်ကိုယ်စားလှယ်အဲမူဝင်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကျွန်တော်အဖွဲ့ချုပ်ပါပဲအဲ့ဒီအဖွဲ့ချုပ်ပုဂ္ဂိုလ်ကိုရှင်းပြဆွဲလို့အဆွဲတင်လို့ဆိုတဲ့ဖူးလို့ဖော်မြတော်လည်းပဲအဲ့ဒီတော့ကဖော်မြောကပေါ့ဖြံပြေးလို့မင်းရလို့ဒါတစ်ချက်နောက်တစ်ချက်ကဒေါက်တာစိုးမိုးကြီးကတော့ဒီမျိုးကိစ္စရှင်းရှင်းကပြီးသွားတော့လည်းပဲ Facebook မှာတော့လွတ်တော်ပအဝန်ကြီးမှာတော့အဖွဲ့ချုပ်တစ်ခါကြားလို့အောင်အဖြစ်ကြော်ကြခဲ့တဲ့ကိစ္စနောက်ဉာဏ်လေးကြတော့သူဒီနေမှာဥရဒီကန္နာကပါမဲ့ပုဂ္ဂိုလ်ဟာတက်ကအုတ်ချေကန္နာဒီမှာဒီရောက်ဆက်ခဲ့တဲ့ခါမှာအမျိုးကိုကြည့်ရပြီးတော့တရားစွဲမဲ့ဆိုတဲ့ထူတော်ဖြစ်လာရတဲ့ဥစ္စာအဲ့ဒါကိုဒီမှာသူတို့ကိုသမာအဖွဲ့ဝင်ဖြစ်တဲ့သမာရတာပ
ါမြောင်မြောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာစိုးမိုးသူကတော့ NLD ပါတီလူငယ်တာဝန်ခံတူဦးဖြစ်ပါတယ်ဒေါက်တာစိုးမိုးသူကိုပါတီတာဝန်တွေရပ်ဆိုင်းလိုက်တာနဲ့ပတ်သက်လို့NLD ပါတီတွဲဖက်လူငယ်တာဝန်ခံဖြစ်သူဒေါက်တာဝေဖြိုးအောင်ကအခုလိုမှတ်ချက်ပေးပါတယ်
။ဒါစမိုးသူတက်ကတော့ကျွန်တော်တို့အနေနဲ့ကတော့စိတ်မကောင်းဖြစ်ရတာပေါ့။ဒါပေမဲ့လို့ဟိုသူ့အတွက်ကလည်းအများကြီးခွင့်ရရှိသေးတယ်ဆိုတာကကျွန်တော်တို့ဟိုအကုန်လုံးတူတူတွဲပြီးတော့ဆက်ပြီးတော့လက်တွဲပြီးအလုပ်လုပ်သွားလို့ရတယ်။ဟိုကျွန်တော်တို့အနေနဲ့ကတော့ဒေါက်တာစမိုးသူကိုဟိုသူလက်ရှိရည်တည်နေရတဲ့ကိုယ်တိုင်တာဝန်မှာဆက်လက်ပြီးတော့အောင်မြင်အောင်ရည်တည်နိုင်ဖို့အတွက်အများကြီးဟိုထောက်ပံ့ပေးသွားမှာပေါ့
။ NLD ပါတီအနေနဲ့အခုတလောမှာပါတီဝင်တွေပေါ်အရေးယူလာတာတွေအစိုးရအဖွဲ့ဝင်ဝန်ကြီးတူကိုတောင်ဝန်ကရစဲတဲ့ရေးယူတာတွေဇက်တိုက်လှုပ်ဆောင်လာပါတယ်ပါတီဝင်တွေကိုပါတီစည်းကမ်းအရရေးယူတာမျိုးကိုကြိုးဆိုပေမဲ့ပြည်သူတွေကယုံကြည်စိတ်ချမှုနည်းလာတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောင်ဝန်တွေကိုပြန်လည်ရုပ်သိမ်းနိုင်ရေးအပိုင်းမှာတော့အားနည်းနေသေးတယ်လို့တီဘောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ
်ရေးယူတယ်ဆိုတဲ့ဥစ္စာကတော့ကောင်းပါတယ်ဒါပေမဲ့ဟိုနည်းနည်းလေးပြောကြရှိတာကတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်ကိုတာဝန်မှပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုပြဋ္ဌာန်းပေးဖို့လိုနေတာအဲ့ဒါမှအတားနဲ့ပြည်သူလူထုကသူ့မဲဆန္ဒရှင်တွေကနေပြီးတော့ဝမ်ပါဆန်ကတိုင်တန်းခွင့်ရသွားမယ်သူတို့ဒီလွတ်တော်ကိုယ်စားလှယ်ကအကျဉ်းစားရိတ်တာပြပြနေတယ်တာဝန်မကျေဘူး တမမိုးရင်လဲဒီဒီနိုင်ငံကျေးဇူးတစ္ဆာကိုဖောက်ဖျက်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖောက်ဖျက်တယ်အစသဖြင့်အဲ့ဒီပြချက်၅ခုမှာတစ်ခုခုနဲ့ညီစွန်းနေဆိုရင်သူကတိုင်ခွင့်ရှိသွားမယ်ပေါ့နော
် right to recall လို့ခေါ်တဲ့မဲဆန္ဒရှင်တွေကပြည်သူ့လွတ်တော်ကိုယ်စားလှယ်တူဦးကိုတောင်ဝန်ကပြန်လဲရုပ်သိမ်းနိုင်တဲ့ကြိုးပမ်းမှုကိုဦးသိန်းစိတ်အစိုးရလက်ထက်ကသူရဥရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပြန်လဲရုပ်သိမ်းနိုင်ရေးလွှတ်တော်မှာဥပဒေအတည်ပြုပြဋ္ဌာန်းနိုင်ဖို့ကြိုးပမ်းခဲ့ပေမဲ့အခုချိန်ထိမအောင်မြင်ခဲ့ပါဘူးခင်ဗျာ
ကိုညာဝင်းအောင်တင်ဆက်ထားတာပါဆက်ပြီးတော့ရခိုင်ပြည်နယ်ရေးကပြပရောက်မြန်မာလူသမားတွေပေါ်မှာရိုက်ခတ်လာနေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်မှာလူခွင့်ချိုးဖောက်မှုတွေရှိနေဆိုပြီးတော့ဝေဖန်တဲ့သတင်းတွေထွက်လာပြီးရဲ့နောက်ပိုင်းမှာနိုင်ငံခြားကမြန်မာတပ်ရုံးတွေရှိမှာရခိုင်ပြည်နယ်အတွင်းအရေးနဲ့ပတ်သက်လို့ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပါတယ်ဒီလိုဆန္ဒပြမှုတွေနဲ့မြန်မာနိုင်ငံအတွင်းမှာလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေကြောင့်မလေးရှားလိုနိုင်ငံတွေမှာအလုပ်လုပ်နေကြတယ်မြန်မာတွေအတွက်လူမျိုးရေးဘာသာရေးအရာအမုန်းတရားနဲ့ရညှို့ထားမှာကိုဆိုရင်မကင်းဖြစ်နေကြတယ်လို့မလေးရှားနိုင်ငံကပရဟိတလုပ်ငန်းတွေလှုပ်ဆောင်နေသူတို့ကပြောပြပါရယ်ဒီသတင်းပြည်စုံကိုထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့အောက်တိုဘာလကစပြီးနေကြားဆောင်လူညုံရေးကိစ္စကန်တွေကိုလက်နက်ကင်တိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတပ်မတော်ကရှင်းလင်းရေးလုပ်တဲ့အခါမှာတော့အဲ့ဒီဒေသကရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာမှာရှိတဲ့လူခွင့်ရေးအဖွဲ့အစည်းတွေကဝေဖန်နေကြတာပါမြန်မာတပ်မတော်နဲ့လူညုံရေးတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းလို့ဆိုပြီးအခုရက်ပိုင်းအတွင်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒုက္ခသည်တွေထွက်ပြေးမှုတွေလည်းရှိနေပါတယ်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတိုင်းနဲ့ချီပြီးရှိနေတဲ့မလေးရှားနိုင်ငံအပါအဝင်ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကမြန်မာတန်ယုံတွေရှိမှရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။မလေးရှားနိုင်ငံမှာတော့အစ္စလမ်ဘာသာဝင်အင်အား 9,000 လောက်ကဆန္ဒပြခဲ့ကြပါတယ်။ဒီလိုဆန္ဒပြမှုတွေနဲ့မြန်မာပြည်တွင်းကမငြိမ်မသက်မှုတွေကြောင့်မလေးရှားမှာအလုပ်လုပ်ကိုင်နေကြသူဗုဒ္ဓဘာသာဝင်မြန်မာတွေအတွက်စိုးရိမ်စရာတွေဖြစ်လာခဲ့တယ်ဆိုပြီးမလေးရှားနိုင်ငံမှာပရဟိတလုပ်ငန်းတွေကိုလုပ်ကိုင်နေသူတဦးကပြောပြပါတယ်။
အမ်ဒီတော့ထားနေရတာပေါ့ကျွန်တော်တို့ဒီဘက်မှာတော့ဘာဖြစ်ဖြစ်ဒါဒီလိုသူတို့ဘက်ကလည်းဖြစ်နေပြီဆိုတော့ကျွန်တော်တို့မှအသွားလာသင်ကြရတာရှိတယ်။နောက်ပလေးတွေပြီးပေးရတာတွေရှိတာပေါ့ကျွန်တော်တို့အပြင်တယောက်တည်းကိုဆက်သွားလို့ပေါ့ဘာလို့လဲမျိုးစေးတော့ရှိပါလဲ
။အရင်တုန်းကလည်းမြန်မာနိုင်ငံတွင်းမှာလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်တိုင်းမှာမလေးရှားနိုင်ငံရောက်မြန်မာတွေကြားမှာကြက်ရိုက်ခတ်မှုတွေရှိခဲ့တာပါ။မလေးရှားနိုင်ငံမှာအကြောင်းမဲ့တပ်ဖြတ်ခံရမှုတွေအစုဝေးနဲ့လာရောက်ရိုက်နှက်တာတွေဓာတ်နဲ့ခုတ်တာတွေကိုမြန်မာတွေကြုံခဲ့ရတာကြောင့်အခုကာလမှာလည်းလူမျိုးရေးဘာသာရေးရအမုန်းတရားနဲ့ရန်ညှိုးထားမှတွေကိုစိုးရိမ်ပူပန်နေကြပါတယ်။ဒါပေမဲ့လည်းအလုတ်ကိုင်းနေပြက်မှာစိုးတဲ့အတွက်စိုးရိမ်စိတ်တွေနဲ့ပဲအလုတ်လုတ်ကိုင်းနေရတယ်ဆိုပြီးမလေးရှားနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေကဆိုပါတယ်
ဟုတ်ကဲ့ကလေးတို့လည်းစိုးရိမ်ပါဘောဒီလိုခြေနေဖြစ်နေကြတော့လေအားလုံးစိတ်ကူကြတာပေါ့ဒီကတော့သတိရှိရတော့ဒီလိုပဲပေါ့ဗျာစိတ်ကူတွေတော့လည်းလောက်ပါတော့ဆက်လို့ဒီမှာစိတ်ကူပဲလည်းဘာမှလုပ်မရဘူးလေဒီလိုသတိထားရတာကိုယ့်ဘောအားလုံးကစိတ်မှာတော့ခြေနေလည်းရှုပ်သွေးနေတာ
ပြီးခဲ့တဲ့ရက်ကပဲရခိုင်ပြည်နယ်ရဲကရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နှင်းနေတာနဲ့ပတ်သက်လို့စိုးရိမ်ကြောင်းပြောကြားဖို့မြန်မာအတမတ်ကိုစင့်ခေါ်သွားမယ်ဆိုပြီးမလေးရှားနိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ရခိုင်ပြည်နယ်တဲကအခြေအနေတွေပေါ်မကျေနပ်တာကြောင့်အရှေ့တောင်အာရှနိုင်ငံတွေမှာမြန်မာအစိုးရပေါ်ဆန္ဒပြနေကြတာပါ။နိုဝင်ဘာလ25ရက်နေ့တုန်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေအခြေအနေနဲ့ပတ်သက်လို့မလေးရှားနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလာပိုင်းအတွင်းဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေမငြိမ်မသက်ဖြစ်နေရတာတွေအပြစ်မဲ့ပြည်သူတွေတိတ်ဆုံးရတာတွေအိုးအိမ်မဲ့ဘဝဖြစ်ရတာတွေကိုကန့်ကွက်ကြောင်းနဲ့လူနည်းစုဘာသာဝင်များအားရှင်းလင်းနေခြင်းပေါ်ရပ်တန့်စီမှုတွေပါဝင်ပါတယ်။မလေးရှားနိုင်ငံကိုထွက်ပြီးအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေဟာတိတ်နေချီရှိနေတာပါ။နောက်ထပ်လည်းမလေးရှားနိုင်ငံကိုထွက်ပြီးလာရောက်အလုပ်လုပ်ကင်နေသူတွေအများအပြားရှိနေပါတယ်။အခုလိုမျိုးမြန်မာပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်နေတာတွေကမလေးရှားနိုင်ငံမှာထောင်ထဲချီရှိတဲ့အစ္စလမ်ဘာသာဝင်တွေကမြန်မာအစိုးရကိုကန့်ကွက်ဆန္ဒပြမှုတွေရှိနေတဲ့အတွက်မလေးရှားရောက်မြန်မာတွေကြားမှာတော့စိုးရိမ်မှုတွေဖြစ်ပွားနေပါတယ်ရှင်
။မေးမှသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတင်ဆက်ပေးပါမယ်။ပဲခူးတိုင်းလေဗဒန်းမြို့မှာနှစ်ပေါင်း100ကျော်တပ်တန်းရှိနေပြီဖြစ်တဲ့ရှေးဟောင်းအဆောက်အဦတော်တော်များများရှိနေပါတယ်။တချို့အဆောက်အဦတွေကတော့စနစ်တကျပြုပြင်ထိမ့်သိမ့်မှုတွေမရှိတော့တဲ့အတွက်ရှေးမှုလက်ရာတွေပျောက်ကုန်ပြီးတော့ပုံစံအနေနဲ့သာရှေးဟောင်းလို့ပြောလို့ရတော့တာပါ။နှစ်ပေါင်း120ကျော်ရှိပြီဖြစ်တဲ့ဒီတောရဖုန်ကြီးကျောင်းတစ်ခုဆိုလို့ရှိရင် တံပိုးရှိလာတဲ့ချင်းအောင်လက်ရတွေမပြောက်ပြတ်တော့အောင်စနစ်တကျမုံမှန်ပြုပြင်ဖို့လိုပေမဲ့လည်းနည်းပညာနဲ့တက်ကြွနားလည်သူတွေရဲ့အကူအညီတော့လိုအပ်နေပါတယ်။ဒီလိုချင်းအောင်လက်ရထိမ့်သိမ့်ဖို့အခက်အခဲဖြစ်နေတဲ့လက်ဗဒန်းမျိုးစီကိုကိုယ်တိုင်သွားခဲ့တဲ့ VOA သတင်းတောင်ကိုစီသူကတင်ဆက်ထားတာကိုနားဆင်ပါရှင
်။ရန်ကုန်မြို့ကနေမြောက်ဘက်ကိုကားနဲ့3နာရီလောက်သွားလိုက်ရင်ရောက်တဲ့လက်ဗဒန်းမျိုးမှာချင်းအောင်အဆောက်အဦတွေကိုထူးထူးခြားခြားတွေ့နိုင်ပါတယ်။ဒါပေမဲ့ချင်းအောင်လူနေအိမ်အတော်များများကတော့ခင်းနဲ့အညီပြုပြင်မွမ်းမံခဲ့တာကြောင့်ရှေးမှုလက်ရာတွေကိုတိတ်မတွေ့ရတော့ပါဘူး။ဒါပေမဲ့လက်ဗရန်မျိုးဘီလင်တန်ရက်ွက်ထဲမှာရှိတဲ့တောရကျောင်းတိုက်ထဲမှာတော့ဒေသခံတွေဆိုရလွန်ခဲ့တဲ့နှစ်ပေါင်း120ကျော်တပ်တန်းရှိပြီဖြစ်တဲ့သာသနိကအဆောက်အဦတချို့ကြံနေပါသေးတယ်။ဘုံကျောင်းဂောဘကတွေနဲ့ဒေသခံတွေရဲ့အားနဲ့ထိန်းသိမ်းနေရတာမျိုးအခက်အခဲတွေရှိနေရတယ်လို့ဂောဘကဥက္ကဋ္ဌဦးအောင်မြင့်ကပြောပါတယ
်။မွမ်းမံတဲ့နေရာမှာလည်းပဲခုနကကျွန်တော်တို့ဒီရက်ွက်ကလည်းဘတ်စကမှာလည်းနည်းနည်းလက်လွတ်လက်စားနေကြတော့ဒါရှိတော့ရှိတယ်သို့တော်လည်းအများနဲ့ဆက်စားနိုင်တယ်လို့မရှိဘူး။အဲကြောင့်ကျွန်တော်တို့လည်းဒါကြီးကိုဒီတိုင်းကြည့်နေရတယ်။ဒီတိုင်းကြည့်နေတော့ဒီဇောင်းကြီးကိုလည်းတောင်မရှိမှလည်းသိတယ်။သို့တော်ကျွန်တော်လည်းမလုပ်ရဘူး။ဒါနိုင်ငံတော်အဆင့်နဲ့လုပ်အောင်ပေါ့။နောက်ကတော့တက်ကြွနားလည်းတဲ့ပြည်ညာရှင်လေးနဲ့လုပ်မှလာတယ်ဖြစ်မှာ။အဲကြောင့်ကျွန်တော်တို့ကဒါလုပ်မယ်ဆိုရင်တော့ရွေးချက်တည်းရှိတယ်။ရွေးချက်ရှိမှလည်းတော့ကျွန်တော်ဒါကိုတော်လေးအချိန်ယူပြီးတော့စဉ်းစားလို့လုပ်အောင်
။အဲတော့ဘယ်လောက်ထိစင်သာထားလဲဘယ်လိုလုပ်ချင်လဲ
ဘယ်လိုလုပ်ချင်လဲဆိုတော့ပထမအဆင့်ကတော့ကျွန်တော်တို့ကဒီအောက်မှာဒီပြားကြီးနောက်မှာဆိုအပေါ်ပြုတ်ချတော့အပေါ်မှာလည်းဝိတ်ကတည်းကသားကြီးရကြီးရင်လောက်ထားတာပုံကြီးရအဲ့ဒီပုံအဆင့်ကိုကျွန်တော်ပထမပုံဖြတ်ချတယ်ပုံဖြတ်ချဒီအောက်ကတော့အနေထားတွေတိုင်းမှာပေါ့လေအဲ့ဒီပုံမရှိမှအပေါ်ဝိတ်ကကတ်တာဟုတ်တော့ကျွန်တော်တို့ကဒီပုံကြီးမပြုံမရှင်းထိုင်ကြည့်ရမယ်အနေထားဖြင့
်စတူရန်ဘေ1900လောက်ရှိတဲ့တံဆောင်ပြတ်သက်နေရာလေးကိုပဲထိမ့်သိမ်းထားနိုင်ပြီးတော့ကြံစိတ်ပိုင်းတော်တော်များများကတော့ပျက်စီးရွံ့ရင်းနေပါပြီ။ဆောက်လုပ်လူတန်းခဲစဉ်တုန်းကရွှေအစစ်နဲ့ရွှေချထားတဲ့တိုင်လုံးတွေမှာရွှေတွေကိုခွာယူသွားတာရွှေချထားတဲ့တကယ်တွေကိုခိုးခံရတာမှန်စီရွှေချမျက်နှာချက်အချက်လိုက်ပျောက်ဆုံးသွားတဲ့အဖြစ်အပျက်မျိုးတွေအရင်နှစ်တွေကရှိခဲ့တယ်လို့အသက်89နှစ်ရှိပြီဖြစ်တဲ့ဘီလင်တန်ရဲ့ဒေတာကန်ဦးအောင်သိန်းကပြောပါတယ
်ရွှေတိုင်းရွှေချထားတဲ့အတိုင်းရွှေချထားတာဟိုတောင်ခိုးလို့ခိုးလို့မကြည့်တော့မိုက်သမားခေါ်ပြီးတော့ရောင်းပြီးတော့သူတပ်ပြင်းနေရတယ်ထဲရုပ်ကစေးထုတ်ပဲခိုးလို့ခိုးတော့မခံဘူးဆိုပြီးတော့လောက်ရတာကိုယ်တွေပဲသူကတရားကျော်ကြီးလာဒီเจ้าမှာကထိန်ခင်းနေတော့120နဲ့
မ
ကျင်ဖြစ်
တော်ရကြောင်ဆောက်လုပ်ပြီးမကြခင်မြန်မာတက္ကသိုလ်1956ခုနှစ်မှာလှူဒန်းခဲ့တဲ့ဂျေးဆင်ဒူတွေကိုအဲဒီခေတ်ကတကယ်လက်ရာတွေနဲ့အတူတော်ရကြောင်တွင်မှာထူးထူးခြားခြားတွေ့ရပါတယ်။စစ်တွင်းမှာကြီးတင်းခဲ့ပေမဲ့ဒီအတိုင်းထိမ့်သိမ်းထားတယ်လို့ဒေသခံတွေကပြောပါတယ်။ပြတ်သက်ပုံစံတွေနဲ့ခန်းနာပေမဲ့ကာလကြာမြင့်လာတာနဲ့အမျှပျက်စီးလာတဲ့ပြတ်သက်တံဆောင်းတွေကိုဒေသခံတွေကိုနီးကိုဟန်နဲ့ပြုပြင်ထားကြတယ်လည်းတွေ့ရပါတယ
်။နိုင်ငံတော်ကလည်းပဲကျွန်တော်တို့ပညာရှင်စစ်နဲ့ပူးပေါင်းမှုတော့လုပ်မှာဆိုရှေးမှုလက်ရာမပြတ်ကျွန်တော်တို့ကြောင်းကြီးတော့ပြန်ဖြစ်ဖို့တေးကြလာပေါ့ဗျာဟုတ်လားဒီတိုင်းအိုင်ကြည့်နေမှာဆိုရှေ့လက်ရည်လည်းပြည့်စည်သွားမှာနော်လာနော်သားတွေလည်းပဲတည်အောင်မဟုတ်ဘူးပေါ့
ဗရန်မြို့တွင်ကဖရာကြီးကျောင်းထဲမှာတော့ဒေသခံတွေရဲ့အဆိုအရနှစ်ပေါင်း100ကျော်ပြီဖြစ်တဲ့လက်ရမြောက်တကယ်ပပုတွေကိုတွေ့ရပါတယ်ဒေသခံတွေရဲ့တမိုင်းအထောက်အထားအရမင်းတို့မင်းရဲ့စတုတ္တမြောက်သမီးတော်တိုင်ထားထိတ်ကောင်တင်ရဲ့ကုသိုလ်အနေနဲ့ဆောက်လုပ်ခဲ့တဲ့တိမ်တော်မှာအသုံးပြုခဲ့တဲ့တကယ်တွေကိုထိန်းသိမ်းထားတာလို့သိရပါတယ
်ပေါ့ဒါပုံစံငယ်သူကမန္တလေးကနေပြီးတော့မင်းတို့မင်းသမီးတို့ကဆရာတော်ကြီးဒီပုံစံဆောက်ပါဆိုပြီးတော့ပုံစံငယ်လေးဦးသိန်းရောက်ကစားမိကြီးတယ်ဒီတိုင်ကြီးတွေကျုံတုံးကြီးတွေဒီတိုင်တွေကကျုံကြီးတွေအကြီးတွေပဲရောက်ကစားတော့မိကြီးတယ်နောက်မှကျတော့ပျောက်ပြတ်ကုန်တော့အဒီကဲရဟုတ်ရတယ်ဒီကဲရအဲ့ဆွဲတာ
အဗရန်မျိုးသူမျိုးသားတွေအနေနဲ့နှစ်ပေါင်း100ကျော်တက်တန်းရှိတဲ့ရှီဟောင်းအမွေနှစ်တွေပိုင်ဆိုင်ထားတာကိုဂုံယူမဆုံးဖြစ်ကြပါလေ
ဂုံယူတော့ကျွန်တော်တို့မှဒီကျောင်းတော်ကြီးဒီလိုကြီးရှိတာကျွန်တော်တို့ဘီလင်းနဲ့ရက်ွက်နေဒီကျောင်းကြီးရှိတာကိုနောက်တော့ဒီကျောင်းကကျွန်တော်တို့လက်ဗရန်မျိုးမှာဆိုအရင်ဆုံးလို့ပြောတာကိုတော့တော့တော်ကြီးထူတာတယ်တော်ကြီးထူတာတယ်နော်ဒီဆရာတော်ဦးရဝတာသူကစအမှဆုံးတက်တော်ရကျောင်းဒီကပြီးမှဟိုဖျားကြီးဆရာတော်ခုကတည်းကဒီကနေဖွဲ့တော့မှဟိုဖျားကြီးရောက်တာဖျားတဲ့တာဒီကြောင့်တဲ့တော့ကြရတယ်ဖရာကြီး
။ဒါပေမဲ့ထိမ့်သိမ့်ပြုပြင်ရေးလုပ်ငန်းတွေစနစ်တကျမရှိရင်တံပိုးကြီးအမွေနှစ်တွေအကြောင်းမျိုးကြောင့်ပျောက်ပြတ်သွားနိုင်တာမို့မြို့သူမြို့သားတွေစိတ်မအေးနိုင်ဖြစ်နေရပြီးတော့ရှီဟောင်းသူတေသနအဖွဲ့နဲ့တခြားအမွေနှစ်ထိန်းသိမ်းဆောင်ရှောက်ရေးအဖွဲ့တွေရဲ့အကူအညီနဲ့ရှီဟောင်းအမွေနှစ်တွေကိုထိမ့်သိမ်းနိုင်ဖို့လှူဒါန်းနေကြတယ
်။ကိုစီသူတင်ဆက်သွားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12:29မှာနေ့ခင်းတနာရီအထိတချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:29မှ32:29မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9:29မှာနေ့စဉ်12:29မှာထုတ်လွှင့်နေပါတယ်ဒီစီစဉ် BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို burmese.boanews.com
မှာကြည့်ရှုနိုင်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါရှင်။ 2016 ခုနှစ်နိုဝင်ဘာလ 26 ရက်နေ့စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေတိုက်ရိုက်နားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့စင်တာအထိလိုင်းတိုမီတာ 24, 25, 32, 51အပြင်လိုင်းလက်မီတာ 190တို့ကနေစီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒီဒုတိယပိုင်းစီစဉ်မှာဆိုရင် Dawkins Sowen နဲ့အစီအစဉ်ထုတ်လုပ်သူမတ်စုမိုနိုတင်ဆက်ထားတဲ့ဒါရိုက်လေးလိုင်းစီစဉ်ကိုနားဆင်ပါရှင်
မင်္ဂလာပါရှင် VOA American Tanya ဒရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ညီမပြီမှာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမှုလူတက်မှုသတင်းတွေနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်ကြရင်ကောင်းမလဲ။ဘယ်ပုံဘယ်နည်းကြိုတွင်ကာကွယ်ကြရင်ကောင်းမလဲ။လူလူအကြားပညာပေးလုပ်ငန်းတွေကိုတွင်တွင်ကြဲကြဲဘယ်လိုလှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုအပြုသဘောနဲ့ဒီကနေ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါရစေ။ ဆရာဝန်ကြီးဒေါက်တာရီမွန်တင့်ဝေပါနောက်တစ်ယောက်ကတော့တက်ငယ်မရိမှုတွေကြိုတင်ကာကွယ်ရေးပညာပေးဆောင်ရွက်နေတဲ့ဒီကန့်ကောမြေမှအတွဲလက်များပညာရေးအထောက်အကူပြုအသင်းထူထောင်သူမတ်မေဇွန်ဦးနောက်သတင်းတောက်မတ်ဂျူလိုင်မိုးတို့ကိုလည်းဖိတ်ခေါ်ထားပါတယ်အကျွန်မပထမဦးဆုံးတော့လေဒီတက်ငယ်မရိမှုတွေကိုပြစ်ဒဏ်ပေးဖို့အတွက်ကိုဒီပြည်သူ့လွှတ်တော်မှာဥပဒေကြမ်းတင်သွင်းခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်ရှေ့နေကြီးဦးသိန်းညွန့်ရဲ့ဒီသူတင်သွင်းကြတာနဲ့ပတ်သက်ပြီးတော့အရင်ဆုံးနားထောင်ကြည့်ရအောင်ပါရှင်
ကျွန်တော်အဓိကပြောချင်တဲ့ချက်ကအရင်လောကရှိရဲဆိုတာနော်ပထွေးရကြီးမရပါသမီးကိုပြုကျင့်တဲ့အမှုဖေအရင်ကကြီးသမီးရဲ့ကိုပြုကျင့်မှုဆိုတာကိုလုံးကအင်မတန်ရှားတော့ရှားပါနော်တရားရုံးရဲ့စီရင်ထုံးတွေမှာနော်သူတို့လူတိရိစ္ဆာန်မျိုးထိရောက်သွားပြင်ဆင်ပြီးတင်တယ်ဆိုတာစီရင်ထုံးတော့တစ်ခုပဲရှိအဲဒီတော့2013ခုနှစ်တည်းကဖေရကြီးသမီးရဲ့ကိုနော်မရိပြုကျင့်မှုကြီးပြောက်တယ်မကောက်သမီးမြောက်လုံးမရေပြုချင်းခဲ့တဲ့တည်င်းလေးအဲ့ဒီတည်င်းလေးကိုနော်ဒီမီဒီယာတွေကရေးသားဖော်ပြတာလည်းခမနော်ဒါတိုက်ကြည့်မှာဒီအန်ဒရီယာကြီးတော့မယ်ဒီအန်ဒရီယာကိုနော်ချိုးတယ်မကောက်ဝင်နိုင်ရင်နော်ကျွန်တော်တို့ကလေးသူငယ်တွေကနော်ဒီပွင့်လာစားမှာဟုတ်တစားကြီးပိတ်ချွေတော့မယ်ဆိုတာကျွန်တော်ကမြင်တဲ့အတွက်နော်2013နေလာတွေကလေနော်ဒီခရီးသူငယ်ဗေဒမာတွေကိုတည်တံပေးဖို့ကျွန်တော်စတင်ကြိုးပမ်းခဲ့တယ်။အရင်ဆုံးတော့ကျွန်တော်ပြည်မှုဆိုင်ဥပဒေပုံမှန် 386 မှာကိုနော်ဒီမူလသက်သက်ကြိုးနာမယ်တတ်မှတ်ထားတော့နော်ကျွန်တော်ကဒါကိုဗရိမှုကျွန်းလုံးနဲ့ခရီးသူငယ်ဗရိမှုကျွန်းလုံးနဲ့ဒီကိုတည်တံပေးဖို့ကျွန်တော်တင်ခဲ့တယ်။ဒါပေမဲ့ဗမာလူတင်တယ်အင်္ဂလိပ်လူမတင်လို့ဆိုပြီးဟန်တာလဲဆိုကျွန်တော်ရှေ့တူလို့မရဘူး။အဲ့တော့ကြောင့်ကျွန်တော်အဲ့ဒီ2013စတင်လို့ပါလာမှာပဲအထမအရှင်ကျင်းပါတဲ့လွတ်တော်ပြည်သူလွတ်တော်မှာကလေးသူငယ်ဥပဒေကိုပြင်ဆင်ပြီးတော့နော်ကလေးသူငယ်တွေကိုမရေမှုကျွလွန်တဲ့လူတွေကိုနော်တည်ရန်တက်ကြွနာအနှိမ့်ဆုံးတက်ကြွနာအမြင့်ဆုံးတည်ရန်ပေးဖို့ကျွန်တော်ကြိုးပမ်းခဲ့တယ်။အဲအဲ့ဒီမှာမဲခွဲတဲ့အခါကျတော့နော်တိုင်းရင်းသူလွတ်တော်ကူစရယ်ဒီဒေါက်ခေသောဝီတို့အပါအဝင်တိုင်းရင်းသူလွတ်တော်ကူစရယ်ဒီကျွန်တော်ထောက်ခံတယ်။အဲ့ဒီကတော့6ယောက်အော်အမျိုးသမီးအမတ်တော်တော်များများ6ယောက်ပေါ့နော်ထောက်ခံခဲ့တာရှိတယ်အားလုံး16ယောက်ပဲထောက်ခံလဲဆိုရဲကျွန်တော်ဥပဒေရအရင်းနှိပ်ခဲ့တယ်နော်အဲ့တော့ကျွန်တော်တတိယအချိန်နော်2014နော်ဒီဇင်ဘာလမှာထပ်ပြီးတော့စနစ်ကြိမ်မြောက်လွတ်တော်ကိုနော်ကျွန်တော်အထူးရေးဆွဲပြီးတယ်အဲ့ဒါတော့ဗာလဲဆိုတော့ကျွန်တော်တို့ချိန်ကောင်းပြီပုံမှန်30နှစ်ခရီးသူငယ်ဒီဆက်သွားရမယ်ဆိုရဲ့ချက်နောက်တစ်ခုကကျွန်တော်တို့1990ခုကနော်လက်မှတ်ရေးထိုးခဲ့တဲ့ကိုယ်တော်မြတ်ကမှာလက်မှတ်ရေးထိုးခဲ့တဲ့ခရီးသူငယ်ခွင့်ရများဆိုင်ရာ နော်ဒီသဘောတူညီချက်တွေနဲ့ဒီနော်ကလေးသူငယ်တွေလေကိုလိမ်မှုဆိုင်ရာစော်ကားဒီမှာကာကွယ်တဲ့ထူးပေတင်ပြီးတော့နော်ပြည်ဦးလွတ်တော်မှာကျွန်တော်ကြိုးပမ်းခဲ့တာ2015 AD လဆင့်ဒီမှာဆွေးနွေးခွင့်ရခဲ့တယ်အဲ့ဒီကမှကျွန်တော်ကလေးသူငယ်တွေအမိပြသူကိုဖေရမရေးပြူးခြင်းမှုနော်ဆရာကတွေတပည့်ပေါ်မှာမရေးပြူးခြင်းမှုအကိုကတွေညီမပေါ်မှာမရေးပြူးခြင်းမှုအဆွေမျိုးရင်းချာတွေရောကျင့်ဝတ်ထိုင်ရမယ့်လူတွေရောပရိသေမှုကိုမြို့နယ်လိုက်ကျွန်တော်အသေးစိတ်ရှင်းပြတဲ့ခါမှာအဲ့ဒီချိန်ကလွတ်တော်ဥရာကျွန်တော်ပြင်ပြချက်ပေါ်မှာသူဘဝင်မကြဘူးနဲ့ဆိုတယ်။ဟောအဲ့တော့သူ့ရဲ့တုတ်တံမှုတွေကြောင့်အဲ့ဒီဥပဒေကိုမဲခွဲတဲ့ခါမှာဒီလွတ်တော်ကြီးမှာကျွန်တော်တို့ဦးတယောက်မှထောက်ခံခဲ့တဲ့ရင်းမရှိဘဲနဲ့ကျွန်တော်အရင်နေခဲ့ရတယ်။ဒါပြုလွတ်တော်မှာကျွန်တော်၃ချိန်ကျူးပန်းခဲ့တာပေါ့။ဟောဒါကြောင့်ကျွန်တော်က2015စက်တင်ဘာလမှာနော်ဒီပြည်သူလူတိဖို့လွတ်တော်ထဲမှာကျွန်တော်ကလေးသူငယ်မရိသမားတွေတည်ထောင်ပေးဖို့ဘယ်လိုဆောင်ရွက်ခဲ့တယ်ဆိုတာကိုစာအုပ်ထုတ်ဝေပြီးတော့တိုင်းပြည်ကိုကျွန်တော်တင်ပြခဲ့ပါပြီအခုလည်းဒီစာအုပ်ပေါ်မှာအခြေခံပြီးတော့လွတ်တော်ပြည်ပလမ်းကြောင်းကနေကလေးသူငယ်မရိသမားတွေကိုတည်ထောင်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့နော်ကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်နေပါ
โอเคကျေးဇူးအများကြီးတင်ပါတယ်ဦးသိန်းညွန့်ရှင်အခုကျမတို့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဒီကလစ်ဒီတက်ငယ်မရေမှုတွေနဲ့ပတ်သက်ပြီးတော့ခြုံငုံသုံးသပ်ထားတဲ့ကိုကျော် Facebook မှာပေါ့နော်ကိုကျော်ကျော်ရဲ့ link တင်ထားတဲ့ post လေးတစ်ခုကိုဖတ်ပြကြပါမယ် credit ကတော့သူကိုမောင်ထွန်းတို့ရေးထားပါတယ်ကိုရန်နိုင်ကဖတ်ပြပေးပါအောင်ရှင
်ဟုတ်ကဲ့ပါဒီနေ့တက်ငယ်မရေမှုနဲ့ပတ်သက်ပြီးတော့မီဒီယာထဲမှာတင်ပြထားတဲ့အမှုတွဲ20ကိုအခြေရလို့ဆိုပြီးတော့သူနည်းနည်းတိုးထည်ကြည့်ထားပါတယ်တဲ့မြို့နယ်20ကအဖြစ်ပြအခု20ပါတကယ်တမ်းပြောရရင်တော့ sample size20ဆိုတာကောက်ချက်တစ်ခုဆွဲဖို့အရန်နည်းနေပါသေးတယ်တဲ့အချက်လက်တွေအခြေခံပြီးခွဲခြားစိတ်ဖြာကြည့်တဲ့အခါမှာဖြစ်ရ20မှာ71ခု55ရာခိုင်နှုန်းကကြီးလက်မှာဖြစ်ခဲ့တာဖြစ်ပြီးတော့9ခုက45ရာခိုင်နှုန်းကတော့မြို့ပြမှာဖြစ်တာလို့ဆိုပါတယ်ကြီးလက်နဲ့မြို့ပြထူးထူးခြားခြားကွာဟမှုမရှိပါဘူးတဲ့မြို့မှာနေတဲ့ကလေးငယ်ပဲဖြစ်ဖြစ်ကြီးလက်မှာနေတဲ့ကလေးငယ်ပဲဖြစ်ဖြစ်မတိန်ကျင့်ခံဖို့အလားအလာ10ရာခိုင်နှုန်းလောက်ပဲကွာတာပါတဲ့ပြည်မှုကျူးလွန်တဲ့သူအများစုကတော့ဆွေမျိုးသားချင်းအတိမိတ်ဆွေတွေကဖြစ်ပြီးတော့ဖြစ်ရ72ခု60ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်ဒီထဲမှာဆွေမျိုးအရင်တွေကပြုကျင်တာ35ရာခိုင်နှုန်းအထိရှိပြီးတော့ဖခင်အရင်ကပြုကျင်တာက20ရာခိုင်နှုန်းအထိရှိတယ်လို့ဆိုပါတယ်ဆိုတော့ဒီနေ့မြမလူဖွဲ့စည်းအတွက်တဲ့သားသမီးတူတူမညီညီမတွေကိုတဲ့မိဘမောင်ဘွားတွေကအကာအကွယ်ပေးရမယ်ဆိုတဲ့လူမှုတန်ဖိုးမြမလူဖွဲ့စည်းရဲ့ယဉ်ကျေးမှုတန်ဖိုးတွေကိုမေးခွန်းထုတ်ဖို့လိုလာပါတယ်လူဖွဲ့စည်းရဲ့ဘုံတံပိုးတွေကအခြေမခံတာလားဘယ်ယာတွေကပျက်စီးသွားစေတာလဲဆိုတဲ့ပညာရေးဆိုင်ရာအငင်းပွားမှုတွေလှုပ်ဖို့လိုလာပြီလို့လဲဆိုပါတယ်ကျူးလွန်တဲ့သူအများစုဟာအသက်30နဲ့40ကြာဝန်းကျင်25ရာခိုင်နှုန်းရှိပြီးတော့တဲ့အသက်40အထက်က55ရာခိုင်နှုန်းရှိတဲ့အတွက်ကျူးလွန်သူအများစု80ရာခိုင်နှုန်းဟာအသက်အရွယ်ကြီးရင်သူတွေအများစုဖြစ်တယ်လို့ဆိုပါတယ်ဒီအရွယ်ဟာမိမိစိတ်ကိုတဲ့မိမိထိန်းချုပ်နိုင်တဲ့အရွယ်ဖြစ်ပေမဲ့မိမိတို့ရဲ့ကာမဆန္ဒကိုမထိန်းချုပ်ဘဲပြစ်မှုကျူးလွန်ခဲ့ကြတာလို့လည်းဆိုပါရယ်ပြီးတော့ကျူးလွန်ခံရတဲ့ကလေးငယ်တွေထဲမှာတဲ့25ရာခိုင်နှုန်းကအသက်5နှစ်အောက်မှာရှိပြီးတော့65ရာခိုင်နှုန်းကတော့10နှစ်နဲ့15နှစ်ကြားမှာရှိတယ်လို့ဒီထဲမှာဆိုထားပါရယ်နောက်နေရာနဲ့ပတ်သက်ပြီးတော့လည်းသူပြောထားပါရယ်35ရာခိုင်နှုန်းကနေအိမ်ထဲမှာပြုကျင့်ခံတာဖြစ်ပြီးတော့20ကကျူးလွန်သူရဲ့အိမ်မှာလို့ဆိုပါရယ်နောက်ပြီးတော့လေကွင်းတို့ဘုံကြီးကျောင်းပူလာုံစတဲ့နေရာတွေမှာ55ရာခိုင်နှုန်းလို့ဆိုပါတယ်ဗ
ျဟုတ်ကဲ့ပါသူ့ရဲ့သုံးသပ်ချက်အရာဆိုရင်တော့အခြေအနေကတော်တော်လေးကိုဟိုစိုးရင်ကြာပါပဲတော်တော်လေးစိုးရင်ကြာဆိုတော့အခုဒီလိုမျိုးဟိုတက်ငယ်မရေမှုဖြစ်တဲ့ဆိုတဲ့နေရာမှာဒီစိတ်ယောဂာနဲ့ရောပတ်သက်နေသလားလို့ပါအဲ့တော့စိတ်ယောဂာအထူးကုဆရာဝန်ကြီးဒေါက်တာရီမန်တင့်ဝေအနေနဲ့ဒီလိုမျိုးမရေမှုတက်ငယ်ဒီအသက်မပြည့်သေးတဲ့ကလေးတွေကိုမရေမှုကျူးလွန်ရလောက်အောင်ဒီလိုရဲ့စိတ်ယောဂာအခြေအနေပေါ့နော်အဲ့ဒါဘလို့များဟိုဖြစ်တာပါလိဟိုဘလို့ဒီလိုမျိုးကျူးလွန်ရလောက်အောင်ကိုစိတ်ကမမှန်ဖြစ်နေကြတာပါလားရှင
်ဟုတ်ကဲ့ခင်ဗျာတော့ကျွန်တော်နည်းနည်းဟိုအခြေတွင်းရှင်းပြချင်ပါတယ်ဟိုစိတ်ယောဂာကြောင့်ဖြစ်တာလဲတခြားဟို psychosocial ဟိုပြဿနာကြောင့်ဖြစ်တာလဲဆိုတဲ့အခြေဒီတော့ဘာလို့ကျွန်တော်ပြောချင်တဲ့အချက်ကတော့ဒီဒါဒီလိုဟိုကိစ္စကြီးဖြစ်တဲ့ဥစ္စာကကျွန်တော်နိုင်ငံတနိုင်ငံနဲ့မဟုတ်ပါဘူးဆိုတဲ့အကြောင်းကိုကျွန်တော်ပြပြချင်ပါတယ
်ဟုတ်ပါတယ်
တခြားအနောက်နိုင်ငံတွေမှာလည်းအမေရိကန်နိုင်ငံတို့ဩစတြေးလျနိုင်ငံတို့မှာလည်းအလားတူ statistics ရှိပါတယ်အလားတူ statistics ရှိတဲ့အတွက်ကြောင့်လေဒီလိုကိစ္စကြီးများပြတာတဲ့အတွက်ကြောင့်เนาะကျွန်တော်တို့အခြေအနေအရဒီပြင်သစ်နဲ့ဒီဥပဒေ legislation တွေကိုပြင်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီအမှားနဲ့အလားတူကျွန်တော်တို့ဒီလူလူတို့ကနေပြီးတော့တောင်းဆိုတာရှိပါတယ် မြန်မာပြည်မှာတောင်းဆိုနေတယ်ဆိုရယ်ဒီမှာအပြင်းထန်ဆုံးဟိုအပြစ်ဒဏ်ပေးပါဆိုပြီးတော့တောင်းဆိုမှုတွေရှိပဲဥပမာကျွန်တော်ပြောအောင်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ News Source ကြီးကျွန်တော်နေထိုင်တဲ့ Sydney News Source State Government ကပြီးခဲ့တဲ့တင်ဂျွန်လ6ရက်နေ့မှာပဲဒီလုံခဲ့တဲ့ဒီဥပဒေတွေကိုသူကပြန်ပြီးတော့ပြင်ဆင်ပြီးတော့ဒီ Sex Offender တွေကိုအပြင်းဆုံးအပြစ်ဒဏ်ပေးဖို့အဲသူတို့ကိုမလျှော့တဲ့ဟဲ့လားဒီတစ်သက်တစ်ကျွန်းအော်ဒီ life sentence ပေးဖို့ဆိုပြီးတော့အဲ့ဒါကိုနောက်ပြီးတော့ non pro period အကြာကြီးထားပြီးတော့အပြင်းထောက်ခင်မပေးရဘူးဆိုပြီးတော့ဟိုပြင်းပြင်းထန်ထန်လူလူရဲ့သဘောနဲ့ဟိုတူတူတူညီတဲ့ဟိုအပြစ်ဒဏ်ပေးဖို့ဆိုပြီးတော့ကျွန်တော်ဥပဒေကြမ်းထမ်းပြီးသားဖြစ်ပါတယ်အမေရိကန်နိုင်ငံမှာဆိုလို့ရှိရင်လည်းလူဝီဆီယာနာ or state ဆိုလို့ရှိရင်လည်းပေးရန်ဒီပေးပါတယ်တခြား state တွေမှာလည်းအဲ့လိုမျိုးရှိပါတယ်အဲ့တော့ကျွန်တော်ဆိုလို့ရတာကဒီစိတ်ယောဂတခုတည်းကြောင့်လို့မဟုတ်ခဲ့နေလူမှုအတိုင်းဝန်းမှာဖြစ်နေတဲ့ပြဿနာတွေဟိုကြောင့်ခြုံပြီးတော့လည်းဖြစ်တာတွေပါပါတယ်စိတ်ယောဂကြောင့်ဖြစ်တာလည်းပါပါတယ်စိတ်ယောဂကြောင့်ဖြစ်တဲ့ဥစ္စာမှာဆိုလို့ရှင်တော့ဥပမာကျွန်တော် mood disorder ပေါ့ဗျာစိတ်တကြဖြစ်တဲ့ယောဂမျိုးစိတ်ကကြတဲ့ယောဂမျိုးအဲ့လိုယောဂမျိုးရှိတဲ့လူတွေကအရက်သေးစားတောက်သုံးပြီးတော့ဒီအရက်ဆွဲသွားတဲ့ခါကြလို့ရှင်ဒီမူရည်စိတ်ဝါတွေဆွဲသွားတဲ့ခါမှာသူတို့မှာစိတ်ကြုံတရားနေသွားနိုင်ပါတယ်အဲ့တို့မှာဟိုချိန်ချိန်နိုင်တဲ့ insight ကဟိုဒီဒီ waiver နိုင်တဲ့ insight မရှိဘဲနဲ့ချိန်ချိန်နိုင်တဲ့အင်အားများတော့ဖြစ်ပါလေအဲ့လိုခါမှာဒီလိုများတော့ဖြစ်လို့ဟိုအဖေနဲ့ဖြစ်တဲ့ကိစ္စတို့ဒီ insight လို့ခေါ်တာပေါ့လေဒီသားစုမှာသူရင်ပန်းရင်နေတဲ့ကမှာဖြစ်တဲ့ကိစ္စတွေများတော့အဖြစ်ကျွန်တော်တို့ crowded situation တွေမှာဖြစ်နေတဲ့အခါကျတော့လူနေမှုအနေထားမှာမိကြတဲ့အခြေခံမျိုးမှာဖြစ်နိုင်တယ်အဲ့ဘဟိုစိတ်ကကြပြီးတော့အဲ့လိုဖြစ်တဲ့အခြေမျိုးမှာဥပမာဟိုစနီးသားများကလည်းနာရာရှိယောဂဖြစ်နေတယ်ကလေးတွေလည်းများတယ်အလုပ်ကံလည်းမရှိဘူးအဲ့လိုခါမှာအဖေလုပ်တဲ့အတူပါလည်းပဲအရက်တေသာတောက်တွန်းပြီးတော့ alcoholic ပေါ့ဗျာအဲ့အဲ့လိုဖြစ်တဲ့အချိန်မှာသမီးကလည်းပဲကြီးထွားလာတဲ့အချိန်အဲ့လိုခါမျိုးမှာဖြစ်တာပြများပါတယ်နောက်တစ်ခါကျတော့နောက်တစ်ချက်ကျွန်တော်သွားစဉ်းစားမိတာကယောဂအပြင်ကိုဒီလိုကိစ္စမျိုးတွေဟာဖြစ်လိဖြစ်တာရှိတယ်ဆိုတာကသလူနိုင်ငံတစ်ခုရဲ့မဟုတ်တခြားနိုင်ငံတွေမှာလည်းဖြစ်တယ်ကလေးပဲဥပဒေနဲ့တားဆီးပြီးတော့လုပ်ရတဲ့အနေအထားမျိုးရှိတယ်ဆိုတော့ကျွန်တော် system problem ပေါ့ဗျာ user တွေကိုကျွန်တော်က short မတွေ့ထားပဲနဲ့ဒါမဖြစ်နိုင်ပါဘူးဒီတို့ကြည့်ကြည့်တဲ့ဟိုအတိုင်းဝန်းမှာမဖြစ်နိုင်ပါဘူးဒါမဖြစ်သင့်ဘူးလူတွေကလည်းရှောင်ရှားရတယ်ဘာသာတရားလည်းဘယ်လိုပြောထားတယ်ပေါ့ကလေးပဲပြောထားဘယ်လိုပဲတုံ့ပြန်ထားပါများလည်းပဲဒီ user တွေကဖြစ်လိဖြစ်တာရှိတဲ့အကြောင်းတွေဖြစ်တဲ့အကြောင်းကျွန်တော်တို့ကကလေးသူငယ်တွေကိုပညာပေးတဲ့အနေနဲ့ကျွန်တော်မိဘတွေက parenting မှာ part of the parenting မှာကလေးတွေကိုတို့အလားတူဟိုဒီလို stranger danger ပေါ့လေအပြင်လူတွေကနေပြီးတော့ကိုယ်ကိုလာပြီးတော့ဟလာပြူဆွဲလို့ရှိရင်မပါတော့အောင်ဒါမှမဟုတ်ကိုယ့်ရဲ့ဟလာမိဘအတိုင်းဝန်းပဲဖြစ်ဖြစ်နော်ကိုယ့်ရဲ့ခန္ဓာကိုယ်အစိတ်ပိုင်းတချို့ကကိုယ်ပဲပိုင်ဆိုင်နေကိုယ်မှာတန်မိုးရှိရမယ်အဲ့တန်မိုးရှိတဲ့ထားတဲ့အစိတ်ပိုင်းကိုတခြားလူတွေထိတိုက်တာကိုလက်မခံဘူးမိမိကိုလည်းတခြားဟိုလူကြီးတွေကနေပြီးတော့သူတို့အင်္ဂါကိုကန်ဆိုင်နေခလားဟိုတို့အဖြစ်ခိုင်းတဲ့ solution လည်းပဲမလုပ်ဖို့ကန့်ကွက်ဖို့မိဘတွေကိုပြန်ပြီးတော့တိုင်ကြားဖို့ဆရာသမားကိုတိုင်ကြားဖို့
ဟုတ်ကဲ့ပါ
နောက်ပါတူမစ်သူမစ်ဘောင်းနဲ့ဖြစ်လို့ရှိတော့မှမိဘနဲ့ညောင်အချင်းများလို့ဆိုတော့ကလေးတွေကိုသင်ပေးထားပြီးတို့ကဒီလိုအပ်တဲ့အာဏာပိုင်တွေကိုတိုင်ကြားနိုင်တဲ့အဆင့်ရှိအောင်သူသင်ပေးလို့ရှိတော့ဒီကိစ္စဒီနေ့အကားတွေရနိုင်တယ်လို့ကျွန်တော်ဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာကျေးဇူးပါဆရာအခုဒီကန်းကုန်မြေမှာတွဲလက်များပညာရေးအထောက်အကူပြုတင်ကမတ်မေဇွန်ဦးကနေပြီးတော့ဟိုဒီကလေးတငယ်တွေသတိပြုဖို့နော်အုတ်ထင်းသူမျိုးရများသတိပြုတယ်ခုနဆရာပြောတယ်လို့ပဲပေါ့နော်ဟို prevention and protection ပေါ့ကာကွယ်ဖို့အတွက်ကိုဟိုစာဆောင်လေးတွေပေါ့ရေးပြီးတော့ဖြန့်ထားတာရှိပါတယ်အဲ့တော့မတ်မေဇွန်ဦးရေအဲ့ဒီဒီကလေးတငယ်တွေရောမိဘတွေအနေနဲ့ပေါ့သတိပြုရန်အချက်ကလေးတွေကိုအချင်းချင်းပြောပြပေးပါလားရှင်
ဟုတ်ကဲ့ဟိုကျမတို့ကတော့လေအဓိကဒီချက်တွေဖြန့်ဝေရတာကဒီကျမတို့လူဖွဲ့စည်းမှာကလေးတွေကိုအဓိကကာကွယ်ပေးရမယ်မိဘပေါ့နော
်ဟုတ်ပါ
ဘူးဒီမှာအဖေရတော်မှဒီလိုမျိုးဖြစ်ရတဲ့ကိုလုံနေတယ်ဆိုတော့တာဝန်ရှိသူတွေဘက်ကလည်းသူတို့လုံเสียရှိတဲ့တာဝန်တွေကမလုံဆောင်ခင်မှာဥပဒေတွေမပြဋ္ဌာန်းခင်မပြင်ဆင်ခင်မှာပေါ့နော်ဘဝပြတ်နေရတဲ့ကလေးတွေကနေစဉ်နဲ့အမျှဖြစ်လာနေတယ်ပေါ့တကယ်တော့ဒီမရင်းချင်းခံရတဲ့ကလေးတွေဆိုတော့သူတို့ရဲ့ဘဝမှာဒီဟာကြီးကတစ်သက်လုံးချမ်းသာရမယ်ဝင်တော့ဝင်ဖို့ဖြစ်တယ်ပေါ့နော်အဲ့ဒါကြောင့်တမလူဘက်ကလည်းတမလူလုံနိုင်တဲ့အကြောင်းအရာတွေပေါ့မိဘတွေအုတ်ထင်းသူတွေနဲ့ကလေးတွေကိုတက်လက်နှိုးဆော်တဲ့အနေနဲ့ဒီချက်လေးတွေကိုတမလူကရေးသားခဲ့တာဖြစ်ပါတယ်ကလေးငယ်တွေသတိပြုဖို့ကတော့နေအိမ်မဝေးရသေးမိဘအုတ်ထင်းသူတွေမတိရဲနဲ့လုံးဝမသွားပါနဲ့နေအိမ်မအပြင်ဘက်ကိုထွက်ကစားရင်မိဘများအုတ်ထင်းသူများကိုအတိပေးပြီးမှသွားပါကျောင်းသင်တန်းကျူရှင်မပြန်လျင်အိမ်တို့တန်းပြန်ပါဖြစ်နိုင်ရင်အဖို့နဲ့ပြန်ပါမိမိမသိတော့နေရာသို့မိသူခေါ်ခေါ်မလိုက်ပါနဲ့ Mimi Matido, the Zayan, Loma Sakama Diovane, Mimi Matido, the Majuidi, a Sata, a Yahoo, Loma Masata Bane, Lutu da Doni Amyado, the Alte Matovane. Mimi Kukana, say by Yahoo, Miki Malo, Nidugo, Mia, Pimakai Mane, Double Yamakai Mane. Four to a ma, Double Yah, video Yahoo, Nidu La Babia, Loma Matibane. Lucian or Lanya, Mononia, Nadu, the Alte Loma Matovane. Taro tomorrow clean a review wood where he had a chatiba. Now the car, okay, movie name, be married, review wood at all. Kalinao, Nima, we are do, kind saying, say Luchin, Loma, Dilubane. Mama, my dinna, Tainaro, and Kalidi out there, Midinia, Mama, Lubane. We say, well, yet these are Tauta, we knew Kalu, Loma Tavane, Makodavane. A Tadumiao, Yogi Vido, Mimi Kalu, Benny Adumia Matevane. Kaleo, Tadumian and Target, Tadumia, Sandy Kainzen, Loma Lubane. Chow, a den, Tushin, do they out there, Loma Lubane. Kaleo, Shere, Bivamyama, Lemai Saya, Bumumumumumia, Lomizianu, a tenizon, the Rita Shangema. Kaleo, and Jawa Lado, Bumumuni, Tiny Shibaga, Mibaria, Tatin Mimama. Kaleo, and Puene, Topiara Sakari, late having not how Biva. Lemu Sayam Yao, Kaledi, the Ijua Masari, but who do that if Jobjava, so you're tomorrow at the
ဒီဘာရင်းနဲ့ကလေးငယ်တွေတတိထားဖို့အချက်တွေကိုထုတ်ခဲ့ပါတယ်ရှင်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်မတ်မီဆုံးဦးရေနောက်တစ်ယောက်ကျွန်မဖိတ်ခေါ်ထားတာကတော့ OASIS Channel ကမတ်ဇူလိုင်မိုးပါမတ်ဇူလိုင်မိုးကလည်းသူ့ရဲ့ post မှာအချက်ပေါင်း
15 သိမချရတဲ့အခြေအနေဆိုတော့ကျမတို့ဆင်ကြမသားတယောက်အနေနဲ့ဆိုကျမမှာအလုပ်လုပ်ရတာတစ်ခါခလေးတွေကိုသိမချရတာတစ်ခါနဲ့ကျမတော်တော်ကိုကတိလင်သာဖြစ်ရပါတယ်နောက်တစ်ခုကခုနအစီအစရာတို့အမားတို့ဆရာမားတွေပြောထားတဲ့အတိုင်းမှာပဲလင်းမှုဆိုင်ရာစော်ကားမှုခံပြီးတော့တဲ့ခလေးတယောက်ကဘယ်နည်းမှအမှန်အကအတွက်ကဆင်းလုံးတော့မဖြစ်နေတော့ပါဘူးဟိုတကယ်ကိုရင်နာစရာကောင်းပါတယ်ကျမတို့ ဒီပြမှုတွေနောက်ပိုင်းဆက်ဆက်စိတ်ဖြစ်လာတဲ့အခါမှာကျွန်မအချိန်လေးတစ်ခုယူပြီးတော့ကျွန်မသားလေးနဲ့သမီးလေးနဲ့ကိုကျွန်မစကားရည်အများကြီးပြောပြပါတယ်ကျွန်မပြောတယ်သားနဲ့သမီးနဲ့ဒီမလိုလားအဲ့တဲ့နေရာလေးပေါ့နော်ကင်တွေ့ချင်းဒီတခြားသောသူတွေရဲ့ပေါ့နော်အဲ့လိုမျိုးတွေအချက်နှန်းချင်းဒါဘောအကုန်လုံးပေါ့ကျွန်မအဲ့လိုမျိုးတွေဖြစ်လာခဲ့ရင်မမေကိုပြောပါအခုတော့သမီးတို့သားတို့လောက်ရတဲ ตะหาอารุตะมีโลดาโซกาจินเมลุเนาะจม้าตะมีเลเปลี่ยนมีได้ตะหาจม้าเห็นแล้วมาใส่มะกาวตลอดဖြစ်သွားပါတယ်จม้าตะมีเนี่ยงาနှစ်จ่อပါတယ်โซกาเลยสู่ละบาเลยไม่มีเด้สู้งาနှစ်จ่อเว้ยจม้าตะมีเนี่ยงาโซกาเลยสู่ละอธิเกยโหไม่ติดชาวดาโหจม้าอูจ้างเนี่ยล่ะดีไม่จ่อเอวยเลยตู้อกูโซกาไล่ลูกตู้มาตะเกยโหปิ๊ดๆน่ะเวทนาอีคันซ่าอ่ะโซจม้าเห็นแล้วมาตะเสร็จๆน่ะโหนาเตียပါတယ် ဒီသားထဲမှာအခုကျွန်မအဲဒီ Facebook ပါဘောနော်ဆက်မှာပဲမိတ်ဒီမိမနိုင်ငံတောင်တာအရက်တာပေါ့ဆက်ပြရကကျွန်မကိုပုံလေးတွေရောတတိယချက်လက်တွေရောနှမ်းပို့ပါလေကျွန်မလည်းဘယ်လိုဆောင်ရမလဲမသိသေးဘူးကျွန်မလည်းအခုအားလုံးနဲ့တိုင်နေဖို့စဉ်းစားထားပါတယ်ခလေးလေးက80လောက်ရှိပါမယ်စိတ်ကြမ်းပါလေမကောင်းချပါဘူးဆိုတော့အခုအကြတော့ဒီခလေးလေးကိုကြတော့နေနိုင်ဆိုင်ရာကျူးတော့ဘူးစော်ကားမှုအသက်
50 ကျင့်ရနေပါတယ်ခလေးကိုယ်တိုင်ကလည်းအလိုလိုပါဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ခလေးကစိတ်ကြမ်းပါရေးဖြစ်နေရတဲ့ခလေးဆိုတော့သူလည်းဘာမှနားမလည်ဘူးမသိဘူးပေါ့နော်။ဆိုတော့ကျွန်မအဲ့အမျိုးသမီးကျွန်မကိုတင်းသေးတဲ့အမျိုးသမီးကျွန်မအပြန်ပြောပါတယ်။ဒီကိစ္စလေးကိုသူ့ရဲ့မိသားလေးကိုအသိသေးပါ။သူ့မိသားလေးကိုဒါပြောပြတဲ့နေဆိုတော့တို့ကလည်းပြောပါတယ်ကျွန်မတို့ကနေမျိုးဖြစ
ตามนี้เราไม่จัดขนาดนี้ไม่ใช่ตู้น้องต่อตามหมู่ดีอันนี้เราลงมีบาร์เลยเด้อตัวตามนู้นเลยตัวมันบุรุษชิ้นสุดที่ลูกจ้างมาเลยก่อนเนาะพอตัวตัวเราเนาะอ่ะลูกเสียเด็กนู้นเจ้าอาตัวบาร์เลยตัวตัวมาตีนะก็ตัวมันอ้าวว่างตาบาร์เลยตัวชิ้นสุดที่น่ารู้อุ้งเลยรู้ชิ้นที่ยาวชามาชิ้นมาเลยโอเคบ้างตัวเราเนี่ยที่โอเคไม่น่าบ้ามาเลย
โอเคบ้าง
ว่าทะเลเลี้ยงยาวกันตามนี้ยาวเลยชิ้นใหญ่ตามนี้เนี่ยสวา အဲ့ဒီမှာအဲ့ဒီကလေးလေးအမေပြောတဲ့စကားကျွန်မမိခင်ချင်းမိမသားချင်းတအားကိုလင်းစားပါကျွန်မတို့သားမိမြောက်ပါတယ်ညာဘက်မှောက်မှောက်ကြောက်နေရတယ်ဘာကြောင့်လဲဆိုတော့ဒီလိုအလားတူစော်ကားမှုမျိုးထပ်ဖြစ်လာဖို့ရောပြီးတော့အခုလိုတရားခံလွတ်လာတဲ့အပေါ်မှာသူတို့တအားကိုစိတ်ဆုံးနေနေကြပါတယ်စိတ်ဆုံးနေကြပါတယ်ဒီတရားခံသူတို့ပြန်ပြီးရမှုမှောက်လဲကြောက်နေရပါတယ်ကျွန်မတို့မိမနိုင်ငံကြီးကမအေးချမ်းတော့ဘူးလား
ဟုတ်ကဲ့
ကျွန်တော်ဒီအပြင်မြောက်တဲ့တန့်နေကလေးလေးတော့မလုံးကြုံတော့ဘူးလား
ဟုတ်ကဲ့ကျမတို့ဒီအမေရိကန်ပြည်တော်စုမှာဆိုရင်တော့လေဟိုဘယ်လိုခေါ်မလဲဒီလိုမျိုး sex offender ခေါ်တာပေါ့နော်ဒီလိုမျိုးဟိုကျူးလွန်ခဲ့ဘူးတဲ့လူကို sex offender registration လုပ်ရပါတယ် registration လုပ်ပြီးတော့ဒီလူကိုမှတ်ပုံတင်ခိုင်းလိုက်ပြီးတော့ဒီလူကဒီလူနေတဲ့နေရာကိုအကုန်လုံးကိုကြီးညာပါတယ်ကြီးညာပြီးတဲ့အခါမှာကိုယ်အိမ်ဝင်းကျင်မှာဒီလိုမျိုး sex offender ရှိသလားမရှိဘူးလားဆိုတာမိဘတွေကစုံစမ်းနိုင်ပါတယ်သတိထားဖို့ကြားဖို့ပေါ့နော်အဲဒီလူကဒီရက်ွက်မှာဒီလူရှိနေတယ်ဆိုတာကိုအားလုံးကိုအသိပေးထားတယ်ကလေးတွေကိုလည်းအသိပေးထားတယ်ကျောင်းကိုလည်းအသိပေးထားပါတယ်အဲ့လိုမျိုးပေါ့ဒီထောင်ကနေလွတ်လာပြီးသားပြစ်မှုကျူးလွန်ပြီးတော့ထောင်ကနေပြစ်မှုပြစ်ဒဏ်ကြခံပြီးလွတ်လာပြီးသားလူတွေကိုလည်းမှတ်ပုံတင်ပေးဖို့လိုတယ်လို့ကျွန်မသုံးသပ်ပါတယ်အခုလောလောဆယ်သောတာရှင်တယောက်ရှိပါတယ်ဦးအောင်ထေးဦးပါသူကတော့ဟိုသမီး၃ယောက်ရဲ့ဖခင်ပါတဲ့သူလည်းဝင်ပြီးပြောပြရစီဆိုလို့လေအဲဦးအောင်ထေးဦးရှိပါလားရှင
်ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါရှင်ဦးအောင်ထေးဦးဟုတ်ကဲ့ပါပြောပါရှင်
ဟုတ်ကဲ့ကျွန်တော်ကတော့သမီး၃ယောက်ကိုပါအခုကျွန်တော်တို့ကြားနေရတာဒီပေါ်တော့ဒီတဲ့ငယ်မလေးမျိုးတွေကျွန်တော်တို့ကြားနေရတယ်အဲ့တော့ကျွန်တော်တို့မှာကဘာဖြစ်နေလဲဆိုကျွန်တော်မြန်မာပြည်ကတဖြည်းဖြည်းကဒီတိုင်းမနိုင်ကအရင်ယူဆလာတယ်တိုင်းမနိုင်ရင်းယူလာတယ်အဲ့တော့ခလေးတွေမှာလည်းပဲနောက်ဆုံးကျွန်တော်တို့မငယ်တုန်းကဆိုရင်မိသားစုကဒေနာအိမ်ထားခဲ့ပြီးကြားခဲ့နေကြတယ်အခုချိန်မျိုးမှာဘယ်လိုမှဆိုရဘယ်လိုမှအဲ့လိုမျိုးအနေအထားတွေမရှိတော့ဘူးနောက်ဆုံးကိုယ်သားသမီးရဲ့မျက်စိအကြောင်အပြတ်မခံနိုင်တဲ့အနေအထားမျိုးတွေဖြစ်လာတယ်
ဟုတ်ပါတယ်အဲ့တော့
ဒီဟာကိုကျွန်တော်တို့အနေအထားမှာပေါ့နော်ဒီလိုကလေးတွေဖြစ်လာခဲ့တယ်အဲ့ဒီဟာတွေလောက်တိုင်းပြည်ဖြစ်ရှင်းမှုဆိုတာလည်းဘာမှမရှိခဲ့ဘူးအဲ့တော့ရှင်းလျှောက်ရှင်းလျှောက်ဒီကပူဆိုးလာမယ်ဘာလို့ဒီလိုလဲဒီကလေးတွေကဒီစော်ကားကြီးတွေနဲ့ကလေးတွေရဲ့တစ်လုံးဘဝရှင်ကြီးသူတို့မှဒီအများကြီးကြီးအများနဲ့ဆင်ခံသွားမယ်သူတို့မှဒီပင်ရဲ့စိတ်အများနဲ့ဝင်သွားမယ်အဲ့တော့ကျွန်တော်တို့ဒီမှာဖြစ်စေချင်တာကတော့ဟိုကျွန်တော်တို့လည်းငငယ်တော့ကတင်ရခုရတယ်ဟမ်မူရာဘီကိုရာဥပ္ပေဆိုတာပဲလို့ပြောတော့
ဟုတ်ပါတယ
်လက်ချောင်းကျလို့လက်ချောင်းပြတ်ပြီလက
်ဟုတ်ကဲ့ပါအဲ့
ဒီကိုကျွန်တော်တို့ကပြည့်ပြည့်နောက်ဆုံးဒီရိုင်းရိုင်းပြောရမယ်ဆိုရင်တော့တမီးတွေငွေထားတဲ့ဖေတယောက်နေနေပေါ့လို့အဲ့လိုကျွလွန်နေတဲ့သူမှသူ့မှာအမေရှင်သူ့မိသားအဲ့လိုပြန်လုပ်လိုက်
ဟုတ်ကဲ့ပါရှင
်
ဟုတ်ကဲ့ပါဟုတ်ကဲ့ပါအဲကျွန်မဥအောင်ထေးဦးရဲ့ခန်းစားချက်ကိုနားလဲပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါဟိုကိုချင်းစာနာပါတယ်ဟုတ်ကဲ့အခုနောက်ထပ်သောတာရှင်တယောက်ရှိပါတယ်ဥမောင်မောင်နဲ့ရန်ကုန်ကပါဟုတ်ကဲ့ဟယ်လို
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဥမောင်မောင်မင်္ဂလာပါဟု
တ်ကဲ့ဟုတ်ကဲ့ပါ
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ပါခုလိုမျိုးကလေးချက်ပြတဲ့ပြိမှုတွေစုကားမှုတွေချက်ပြမှုတွေပေါ့နော်ဟုတ်လားပမာဒီမှာဟောနော်ကျွန်တော်ရေလိုမြို့မှာကိုတော်တော်လေးဖြစ်ကြပါတယ်ဒီလိုဖြစ်တာပါလဲဆိုကျွန်တော်တို့ဆုပ်ပြရရရောကျွန်တော်လူစိတ်ဖျက်ကင်းမဲ့လို့ပါလူစိတ်ဓာတ်ပေါ့နော်စိတ်ကစိတ်မြေတွေပေါပြေးလို့တော့ကျွန်တော်မှုရွာရဲ့တော့ပြီးတော့ကျွန်တော်ဒီဟိုတယ်မနော်အရေးစိစားတောင်းစားမှုရပြီတော့လူစိတ်ကံကိုပေါပြေးတဲ့အတွက်ခုလိုမျိုးဖြစ်တယ်လို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အဲ့တော့ကျမတို့ရဲ့ဟိုရှင်းနေကြီးအဲလွတ်တော်ကုစလေကြီးဦးသိန်းညွန့်ဟိုဒီလိုမျိုးကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီပြစ်ဒဏ်ပေးနေတဲ့အခြေအနေပေါ့နော်လောလောဆယ်ဒီမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဟိုဖိဖိစီစီလုပ်ဖို့ပေါ့လေဥပဒေပြင်ဆင်တာတွေဘာတွေမလုပ်နိုင်ခင်မှာဘယ်လိုမျိုးကင်တွယ်ရင်ကောင်းမလဲဆိုတာနည်းနည်းလေးဆွေးနွေးပြပါရှင
်အရင်ဆုံးပြောရရင်တော့ဟောလက်ရှိပြည်သူ့ဥပဒေပုံမှန်386မှာကိုပြည်မှုကျွမ်းလွန်တဲ့သူကိုတသက်ကျွမ်းလွန်ဖြစ်စီစေနေသည့်ထောင်လာဖြစ်စီဆိုပြောတဲ့သူရောတသက်ကြုံချဖို့လိုပါအဲ့တော့စေနေသည့်ထောင်လာမှမနေရတော့เนาะခုနပြောသူပေါ့
ni jono jalan la le kaca lo. Beri je kah le kli ya mida tu tu. Cincau le hamil pin ni. Dah lolo sebe. Kalau di mana kah le ubri jauh ya le cek jono jauh ini. Kalau ubri mah, kepet jono sura, kepet hamida le. Tapi memang tiap ku. Kalau kuna jono ku di nausu. Kalau di auto balau tu ngasih, balau di kiri dia kau ni tu dia ngasih. Nah di pegudai tahu di bema, amia satu ni, kia lisan ngan ni, tuah di jadi tak cium nama aku. Tapi lolo, amia tu amia tujuh minggu, tuah di jadi tujuh lah. Nausu amia makan lain lu, nampi yang utanya ni si, elu ti, nah di lupa siu, yang so cinta ni resmi. Tidak sama buka, macam mana itu? Nampaknya orang memang yang ubi ka, tidak mau pesan ramu. Nampak macam tuan ni tesui, jadi tak cima. Tidak mau macam ni apa dia? Aduh, orang nampak ramu bawa emak. Nampak macam dia ni seni dia tu seni tuan ngah tuan aku sejauh tuan kulo tuan kulit tu malay. Tidak bina ini. Aduh, mui sewa ubi malay tidak bina ini. Kami ada juga ubi malay tiram bini, nasab lima jangan awak. Ada jauh, kiri tu ni dia naga kute heka kue mesuhiye, tiram bini apa je, di luhur siapa masada je, ukur ibu, apa luhur siapa pelanya, ada orang ni saya aku, duduk siapa tiram bini lagi, jangan lu kiri tetang ye, bawa lu jomu, kaku bini ni lu, jangan lu Kai majuji eh,
dia
kalau ya gula tu, nama ni yang macam sini, kalau tu ni merimuria, tapi kan ini baru jangan pelbagai.
Okay ba, alam alam ni orang buat nyolin ni barai, di ni seni buat apa, wen seni biri, siapa itu yang nyonye. Australia ni yang agak sejuk, tugas yang awak ni Dr. Raymond tu. Now, Mila, Miss Jun, unai Julai Moro le jadi tu tesis barai sih, Shenlan cami jawab sih.
Talking so in a season to lawyer Mumasu Mono season in satire diary line season go nothing get Jarava. This season go nothing nine is at night. He let Pianet told him Pini Bari. Few gun is in India by season name Jagima Piso Nomava. Kuro Naso Yam Yamanin and get gathered in Jinjo go Nalanga Jinja Biba machine. จุบานังไงก็มีในการส่งฟิเดลกัสโตรฮาอัตเตโกเซมาเกลันตัวไปลงยิปตุและชิตมาราอูกัสโตรกาในงานยุ่งยันต์จันทร์ทานางานในตัวจันทร์ก็เจียนยาบาร์เกลุนยาร์เจ้าหญิงอมตียาเดวาตุโกสเนเนมามีเดจูมาบาฟิเดลกัสโตรฮากับอันเอาไปเช่ามาพนมาส่งก็มีในงานกุติทางเขตุพิบาร์เกสโตรยาเลทจุบานังกามาตบารีก็มีในสเนโกจินตงลาราพิบิโรซีบายลงงานเรโกปิดูบายติงเฮเรพิเอสโซเชียลเลสเนปิวเปียนเปียงเลยโกจุบาลุโมตัยวันคูลมาทาวชาวจินตงลาเกจาราพิบาร์เกตุโกโซเชียลเลสเ
ကောင်းဆောင်တချို့ကလည်းလင်းလင်းမြန်းမြန်းပဲတုံ့မြန်ပြီးတော့ဝမ်းနဲ့စကားပြောကြပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကလူထုထတဲ့ဈေးတစ်ခုမှာဒီကနေ့နေ့လယ်ပိုင်းကကားဘုံခွဲတက်ခတ်မှုကြောင့်လူ20ထက်မနည်းသေဆုံးသွားပါတယ်။ဒီဘုံခွဲတက်ခတ်မှုအတွက်တာဝန်ရှိသူကိုလုံခြုံရေးတပ်တွေကဖမ်းဆီးထိန်းသိမ်းထားပြီလို့ဆိုမာလီယာသမ္မတဟာဆန်ရှိခ်မိုဟာမဒ်ကပြောပါတယ်။ဆိုမာလီယာရဲ့ဒီကနေ့ဖွင့်လှစ်လိုက်တဲ့သိပ္ပံနဲ့နည်းပညာဌာနမှသမ္မတကအဲ့ဒီလိုပြောတော့တာပါ။ပောက်ကွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားတစ်စီးကိုဒီကနေ့နေ့လယ်ပိုင်းကပဲတီးနန်စီအဝင်ဘက်မှာလာရောက်သွားတာဖြစ်တယ်လို့လုံခြုံရေးတပ်ကပြောပါတယ်။ပောက်ကွဲမှုဖြစ်ပေါ်တဲ့ဈေးဟာမိုဂါဒီရှုမြို့ရဲ့အထက်လေးစိတ်အနီးမှာတည်ရှိတာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့မှနိုင်ငံခြားရေးဝန်ကြီးနေရာအတွက်ရွေးချယ်ရေးအခြေတင်ပြောနေကြဆဲဖြစ်ပေမဲ့မနေ့တောက်ကြနေ့ကတော့နောက်ထပ်အရေးကြီးရာထူးတစ်ခုအတွက်ခန့်နာလိုက်ပါတယ်။သူ့အမျိုးသားလုံခြုံရေးအကြံပေးနေရာမှာကက်သလင်းမက်ဖာလန်နဲ့သမရလက်ထောက်နဲ့အိမ်ပြီးတော့အကြံပေးအဖြစ်ဒေါ်နယ်မက်ကန်ဒိုကိုခန့်အပ်လိုက်တာဖြစ်ပါတယ်
။တတင်းချင်းချက်ကိုနန်းလောင်ကကြီးညာပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လွှင့်မှုကတော့မဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလီမန်တလာဝလီဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည6:00 AM to 9:00 AM လိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.